Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ30ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။အမေရိကန်မှာတိုက်ခတ်နေတဲ့ဟာဗေးမုန်တိုင်းအရှိန်လျော့လာပြီးမဲ့ရေဘေးဒုက္ခကတော့ဆက်ပြီးတော့ကြုံရအောင်မယ်လို့သတိပေးထားပါတယ်။ရခိုင်ဒေသအတွက်ဒေါ်လာ2,300မဲ့အကူအညီပေးရစီစဉ်တရက်ကိုအင်ဒိုနီးရှားနိုင်ငံသားဝင်ကြီးကဒီကနေ့တရားဝင်ဖွင့်လှစ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အထူးကြေညာပေးပါမယ်ရှင်။
အခုညပိုင်းသတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေရက်မှာကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကရခိုင်ရေးရေရှည်မှာအပြေရှာဖို့တိုက်တွန်းခဲ့တာဟာတကပိတ်အလွတ်သဘောဆွေးနွေးခဲ့တာသာဖြစ်တဲ့အကြောင်
းလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုဒီအစိုးရတိုင်ခင်မှာပဲကျွန်တော်တို့ကချုပ်တင်ပြီးတော့လိုအပ်တဲ့စာရွက်စာတမ်းတွေအချက်လက်တွေကိုကျွန်တော်ပံ့ပိုးပေးထားတာရှိပါတယ်ကျွန်တော်တို့အခုနောက်ဆုံး
မြန်မာအမြဲတမ်းကိုယ်စားလှယ်တမတ်ရဲ့ရှင်းလင်းပြောကြားချက်နဲ့တူနားဆင်နိုင်တယ်လို့မောင်တော်မှာနေမီမတိမငိမ်ဖြစ်နေတဲ့အတွက်နေရက်ဆွန့်ခွာထွက်ပြေးတဲ့ဒုက္ခတွေကိုကုညီယာမှာဒေသခံတိုင်းရင်းသားတွေအပြင်ဘာသာကြားတွေအပေါ်မှာပါမျက်မျက်တာရအကူအညီကယ်ဆယ်ပေးနေတယ်လို့ရခိုင်အစိုးရကပြောပါတယ်။တခါရခိုင်ပြည်နယ်မြောက်ပိုင်းက ARSA လက်နက်ကိုင်အကြမ်းဖက်အဖွဲ့ရဲ့ဒုတိယအကြိမ်တိုက်ခိုက်ခံရပြီးတဲ့နောက်နိုင်ငံတကာနဲ့ဒေသန္တရမီဒီယာတွေအပေါ်မှာပြောဆိုမှုတွေထပ်မံပေါ်ပေါက်လာတာကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပင်လယ်ခွေကမ်းရိုးတန်းကနေထွက်ခွာနေပြီဖြစ်တဲ့အပူပိုင်းမုန်တိုင်းဟာဗီကအာရော့လာပြီးမယ်လို့ဒီသတင်းပါအတွင်းတက်ဆက်စ်ပြည်နယ်တောင်ပိုင်းနဲ့လူဝီစီယားနာပြည်နယ်တွင်းကဒေသတချို့တို့မှာတော့အသက်အန္တရာယ်ဆွင့်ရတဲ့အခြေအနေထိဆက်ပြီးတော့ရေဘေးကြုံရအောင်မယ်လို့မွေးလေဝသပညာရှင်တွေကသတိပေးထားပါတယ်။မုန်တိုင်းကြောင့်တေဆုံးသူအနည်းဆုံး30လောက်ရှိနေပြီလို့ပြောဆိုထားပြီးအသေးအပြောက်တိုးလာနိုင်တဲ့အပေါ်အာဏာပိုင်တွေစိုးရိမ်နေကြပါတယ်။ Hurricane မုန်တိုင်း Harvey ကြောင့်ပျက်စီးဆုံးရှုံးမှုကဒေါ်လာတန်တောင်းချီရှိမယ်လို့ခန့်မှန်းထားတာပါ။ Houston မြို့ကနေ Texas အရှေ့ပိုင်းတစ်လျှောက်ရေဘေးကနေထောင်နဲ့ချီတဲ့လူတွေကိုကယ်တင်ခဲ့ရပြီးဖြစ်တယ်လို့ဘေးလွတ်ရာကိုရွှေ့ပြောင်းပေးမဲ့စစ်တပ်နောက်ကူညီပေးမဲ့သူတွေကိုစောင့်စားနေကြသူတွေလည်းအများအပြားရှိနေသေးပါ။ရေဘေးဒုက္ခသည်တွေကိုယာယီအင်ယာတွေနဲ့စားနပ်ရိက္ခာထောက်ပံ့နိုင်ဖို့ရက်ရွာအတိုင်းဝိုင်းတွေဒေသခံတွေပြည်နယ်နဲ့ပြည်ထောင်စုဌာနတွေကစူးစမ်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင်
။မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုကိုအမေရိကန်နဲ့မဟာမိတ်နိုင်ငံတွေထပ်ပြီးတုံ့ပြန်လိုက်တာမှာတော့ကြီးစစ်တွေနဲ့စည်းလက်ချင်းမှုတွေလည်းပါဝင်ပါတယ်။အမေရိကန်ပိုင်တဲ့ဂွမ်ကျွန်းအခြေစိုက် B1 ဘုံးကျဲလေယာဉ်နှစ်စင်းနောက်ဂျပန်အခြေစိုက် F-35 တိုက်လေယာဉ်၄စင်းတို့ကိုရီးယားကျွန်းဆွယ်ပေါ်မှာစစ်အင်အားပြတဲ့အနေနဲ့ဆယ်နာရီကြာပြန်တန်းခဲ့ကြပါတယ်။အမေရိကန်စစ်လေယာဉ်တွေဂျပန်ပင်လယ်ပြင်ပေါ်မှာဂျပန်စစ်တပ်လေယာဉ်ကပူးပေါင်းခဲ့သလိုကိုရီးယားကျွန်းဆွယ်ပေါ်အရောက်မှာတော့တောင်ကိုရီးယားတိုက်လေယာဉ်၄စင်းကပူးပေါင်းခဲ့ပြီးပယ်ဆန်ရိန့်ချ်လေကျင်းရေးဒေသမှာလက်နက်အစစ်တွေနဲ့ပစ်ခတ်ခဲ့ကြပါတယ်။မြောက်ကိုရီးယားဘက်ကဂျပန်နိုင်ငံပေါ်ဖျက်ပြီးဒုံးကျည်ဆက်သက်ခဲ့ပြီးနောက်နေ့ရက်အကြာမှာအခုလိုတပ်ဖွဲ့တွေကစီးပြခဲ့တာဖြစ်ပါတယ်။မနေ့ဗုဒ္ဓနေ့မှာလည်းအမေရိကန်ရေတပ်ကကာကွယ်ရေးစနစ်ကိုဆန်းသတ်တဲ့အနေနဲ့ဟဝိုင်ကမ်းလွန်မှာတာလက်ပစ်ပယ်ထိန်ဒုံးကျည်တစ်စင်းကိုအမေရိကန်ရေတပ်သားတွေကအောင်းအမြင်ပစ်ချနိုင်ခဲ့တယ်လို့ရေတပ်ကကြေညာခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်အစီအတွက်ကအရင်ကပြောဆိုထားတာထက်ပိုများတယ်လို့အမေရိကန်စစ်ထဏာချုပ်ပင်တဂွန်ကပြောဆိုလိုက်ပါတယ်။အာဖဂန်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်တပ်ဖွဲ့ဝင်ခန့်မှန်းခြေ11,000ရှိတယ်လို့အမေရိကန်စစ်ထဏာချုပ်ပင်တဂွန်ကအတည်ပြုပါတယ်။အရင်တုန်းကတော့အမေရိကန်တပ်ဖွဲ့ဝင် 8,400 လောက်ရှိတာလို့ပင်တဂွန်ကလာနဲ့ချီပြီးတော့ပြောဆိုထားတာဖြစ်ပါတယ်။အရင်ကတပ်ဖွဲ့ဝင် 8,400 ဆိုတာမှာအာဖဂန်နိုင်ငံတွင်းရပ်ပေါင်း120အောက်တာဝန်ထမ်းဆောင်နေယာယီစစ်ကူတိုက်ခိုက်ရေးပစ္စည်းဖြည့်တင်းရေးတပ်ဖွဲ့တွေကိုထည့်ပြီးမတွက်တာဖြစ်ပါတယ်။အာဖဂန်မှာတိုက်ခိုက်ရေးတပ်ဖွဲ့ဝင်တွေထပ်တိုးရေးဆုံးဖြတ်ဖို့ရှိနေချိန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတပ်ဖွဲ့ဝင်အရေးအတွက်ကိုရှင်းရှင်းလင်းလင်းပြန်လည်တွက်ချက်ဖို့အဆိုပြုခဲ့တာပါ။16နှစ်ကြာတိုက်ခိုက်နေတဲ့အာဖဂန်နိုင်ငံတွင်းအမေရိကန်တပ်ဖွဲ့တွေထပ်လွတ်ဖို့ကိုကာကွယ်ရေးဝန်ကြီးအနေနဲ့အပြစ်သက်ဆုံးဖြတ်ချက်တော့မချရသေးပါဘူး။ဒါပေမဲ့လည်းကာကွယ်ရေးဝန်ကြီးအနေနဲ့မြေပြင်အခြေအနေလိုအပ်ချက်ပြည့်မီရဲ့အတွက်နောက်ထပ်တပ်ဖွဲ့ဝင်4,000လောက်ထပ်မံချထားဖို့စဉ်းစားနေတယ်လို့တာဝန်ရှိသူတွေကထင်ကြီးပေးပြောဆိုကြပါတယ်ရှင်
။ Iran နိုင်ငံ Tel Afar မြို့နဲ့ Nineveh ပြည်နယ်တစ်ခုလုံးတွင်းက Islamic အစွန်းရောက် IS ကို အနိုင်ရအောင်မြင်ပြီးလို့အီရတ်ဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။နိုင်တော်ပြည်နယ်တစ်ခုလုံးကိုအီရတ်တပ်ဖွဲ့တွေကအပြေအဝထိန်းချုပ်ထားပြီးအောင်မြင်မှုရပြီးအပြေအဝပျော်ရွှင်ရပြီးလို့ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့ကတော့အီရတ်တပ်ဖွဲ့တွေကိုချီးကျူးဂုဏ်ပြုထားပါတယ်။ဒါပေမဲ့လည်းဖောက်ခွဲပစ္စည်းတွေကိုရှင်းလင်းဖို့နဲ့ပုံခုနေတဲ့ IS တိုက်ခိုက်သမားတွေကိုရှာဖွေရအောင်မှာမို့အန္တရာယ်ရှိတဲ့လုပ်ငန်းစဉ်တွေကြန့်ရှိနေသေးတယ်လို့ကြေညာချက်မှာသတိပေးထားပါတယ်။မော်ဆိုးမြို့လွတ်မြောက်ရေးကိုဆောင်ကျင်းပေးနိုင်ခဲ့ပြီးအခုခါမှာတာဖာမြို့ကိုပြပြတသားအောင်ပွဲရခဲ့တာဟာဆိုရင်အီရတ်လုံခြုံရေးတပ်ဖွဲ့တွေအနေနဲ့နိုင်ငံတွင်းက IS တွေကိုချေမုန်းနေသက်တွေကိုလုံခြုံအောင်ဆောင်ရွက်ပြီးတော့အီရတ်ပြည်သူတွေကိုအကာအကွယ်ပေးနိုင်စွမ်းတိုးလာတာကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်နဲ့ညောင်မောင်းတပ်ဖွဲ့တို့ရဲ့တပ်မူဒုတိယဗိုလ်ချုပ်ကြီးစတီဖန်ဒေါင်ဆန်ကပြောပါတယ်စီးရီးယားနဲ့နယ်ဇက်နောက် IS တို့တစ်ချိန်ကအခိုင်အမာထိန်းချုပ်ခဲ့တဲ့မိုဆိုးမြို့နဲ့ကီလိုမီတာ80လောက်အကွာကတာဖာမြို့ကိုဩဂတ်လ20ရက်နေ့ကစလို့အီရတ်တပ်ဖွဲ့တွေထိုးစစ်ဆင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းစီစဉ်ရဲ့ခြားနာပရင်းညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုချေညာနေပါတယ်။ရခိုင်ပြည်နယ်တွင်းကလူထုအတွက်ဒေါ်လာ2တန်း300မဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးစီစဉ်တရက်ကိုဒီကနေ့မှာအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကတရားဝင်စတင်ချေညာလိုက်ပါတယ်။မြန်မာနိုင်ငံအတွက်အင်ဒိုနီးရှားလူသားချင်းစာနာမှုအကူအညီဆိုင်ရာမဟာမိတ်အဖွဲ့ AKIM ရဲ့ရက်ရွာအကျိုးပြုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုအစီအစဉ်အရမြန်မာပြည်သူတွေအထူးသဖြင့်ရခိုင်ပြည်နယ်တွင်းကပြည်သူတွေအတွက်စွမ်းရည်မြင့်တင်ရေးတည်ယူပို့ဆောင်ရေးအသက်မွေးဝမ်းကြောင်းနဲ့ပြန်လည်ထူထောင်ရေးတို့ကိုဆောင်ရွက်မှာဖြစ်ပါတယ်။အကူအညီပေးမဲ့အရေးကကိုဖီအန်ဦးဆောင်တဲ့ရခိုင်အရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့လည်းကန့်ညီမှုရှိပါတယ်။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးပြန်လည်ရင်ကြားစေရေးနဲ့အလုံးစုံဖွံ့ဖြိုးတိုးတက်ရေးတို့အတွက်အင်ဒိုနီးရှားနိုင်ငံအနေနဲ့ထောက်ပံ့ပေးဖို့အခိုင်အမာကတိပြုတဲ့အကြောင်းလဲအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးကထပ်လောင်းအတည်ပြုပြောပါတယ်။ရခိုင်ပြည်နယ်တွင်လုံခြုံရေးအခြေအနေနဲ့တည်ဆုံနေကြရတာတွေအပေါ်မှာတော့အလွန်ပဲစိုးရိမ်မကင်းဖြစ်ရတယ်လို့လဲနိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်။အင်ဒိုနီးရှားဆိုရရဲ့ရည်တည်ချက်အပေါ်မှာတော့ချီချူပြောဆိုကြတဲ့အထက်ကိုပြာနန်ကော်မရှင်လည်းပါဝင်ပါတယ်။ရခိုင်ပြည်နယ်တွင်အခြေအနေတွေကိုမြန်မာအစိုးရဘက်ကကင်တွယ်တဲ့နေရာမှာအင်ဒိုနီးရှားအစိုးရဘက်ကအထောက်အကူပေးရေးတက်တွယ်ကြကြဆောင်ရွက်မှုအပေါ်ကိုပြာနန်ကထောက်ခံထားတဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်ရှင်။
မုတ်တုံမိုးရွာသွန်းမှုကြောင့်အိန္ဒိယနိုင်ငံတချို့ဒေသတွေမှာရေလွှမ်းမှုတွေဖြစ်ပေါ်နေပြီးတော့အဲဒီရေကြီးမှုတွေကြောင့်တာအာရှဒေသကအခုနှစ်မုတ်တုံရာသီအတွင်းမှာတည်ဆုံးသူဥယျာဉ်ဟာ1100ကျော်သွားပြီဖြစ်ပါတယ်။မွန်ဘိုင်းမြို့မှာရက်အတန်ကြာမိုးကြီးကျယ်ရွာသွန်းခဲ့တာကြောင့်အဆောက်အအုံတစ်ခုပြိုကျပြီးတော့အနည်းဆုံး2ယောက်တည်ဆုံးပြီး30လောက်ပိတ်မိခဲ့ပါတယ်။ဆောက်အုံပျက်စီးတွေကြားကနေပိတ်မိနေသူအများပြားကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်ခဲ့ရပါတယ်။အဲ့ဒီဆောက်အုံထဲမှာမိသားစု6စုနေထိုင်တာဖြစ်တယ်လို့အိန္ဒိယရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။မုတ်တုံမိုးကြောင့်အိန္ဒိယနိုင်ငံရဲ့စီးပွားရေးမြို့တော်လည်းဖြစ်တဲ့မွန်ဘိုင်းမြို့မှာအခုတစ်ပတ်အတွင်းရေကြီးခဲ့ပြီးတောက်ကြနေတိုင်ငယ်ထိတော့မိုးတွေအဆက်မပြတ်ရွာသွန်းနိုင်ခြေရှိတယ်လို့ခန့်မှန်းနေကြပါတယ်။ဂျွန်လာကနေစတင်ခဲ့တဲ့မုတ်တုံမိုးကြောင့်အိန္ဒိယနိုင်ငံရဲ့အိန္ဒိယနိုင်ငံတွေမှာလည်းရေလွှမ်းမိုးဓာတ်တွေဖြစ်ပေါ်နေပြီးတော့လူသား40ကျော်ဘေးဒုက္ခနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ။
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာတနင်္ဂနွေနေ့မှာစတင်မဲ့ထွန်းသစ်ဆာနိုင်ငံတွေရဲ့ BRICS ထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့တရုတ်နိုင်ငံကိုတွားရောက်မဲ့တစ်ချိန်တည်းမှာပဲဟိမဝန္တာဒေသမှာတရုတ်နိုင်ငံနဲ့ဆဲဆွဲနဲ့ပေါင်းများစွာရှိလာခဲ့တဲ့နေဆက်ပြဿနာအပေါ်ပြေလည်အောင်ဖြေရှင်းနိုင်ခဲ့တဲ့အတွက်အိန္ဒိယအစိုးရအနေနဲ့ကျေနပ်မှုရစေခဲ့ပါတယ်အခုချိန်မှာတော့တရုတ်နိုင်ငံကအိန္ဒိယတရုတ်နဲ့ဘူတန်နိုင်ငံကြားမှာတည်ရှိတဲ့ဟိမဝန္တာကုန်းမြင့်ပေါ်မှာတည်ဆောက်မဲ့အငင်းပွားစရာကားလန့်အစီအစဉ်တွေကိုရပ်ဆိုင်ထားပုံရပါတယ်။တရုတ်ဘက်ကအဲ့ဒီလိုကားလန့်တည်ဆောက်မဲ့အစီအစဉ်ကြောင့်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားတစ်ဖက်နဲ့တစ်ဖက်တင်းမာမှုတွေဖြစ်ခဲ့တာပါ။တရုတ်နိုင်ငံကမြေတူးတဲ့ကားတွေနဲ့တခြားဆောက်လုပ်ရေးလုပ်ငန်းစက်ရန်တရားကိရိယာတွေပြန်ရုပ်သိမ်းအောင်အိန္ဒိယနိုင်ငံဘက်ကလှုံ့ဆော်နိုင်ခဲ့ပါတယ်ရှင်။
ဗြိတိန်နိုင်ငံရဲ့တော်ဝင်မင်းသမီးဒိုင်းနာခွယ်လွန်ခြင်းနှစ်20ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုဗြိတိန်ပြည်သူတွေဒီကနေ့စတင်ဆင်နွှဲခဲ့ကြပါတယ်ဗြိတိန်ပြည်သူတွေဟာသူနေထိုင်ခဲ့တဲ့ကန်စင်တန်နန်းတော်ဂိတ်ပေါ်မှာပန်းစည်းတွေဓာတ်ပုံတွေနဲ့စာတွေကိုရေးပြီးတော့သူ့ကိုအမတ်တရ ဂုဏ်ပြုခဲ့ကြပါတယ်ဒီကနေ့ဩဂတ်လ31ရက်နေ့ဟာဆိုရင်ဒိုင်နာပဲရစ်မြို့မှာရင်တိုက်မှုဖြစ်ပြီးကွယ်လွန်ခဲ့တဲ့နှစ်20ပြည်တာလည်းဖြစ်ပါတယ်မနေ့ဗုဒ္ဓနေ့ကတော့ဗြိတိန်တော်ဝင်မင်းသားဝီလျံနဲ့သူ့ရဲ့ညီဟယ်ရီတို့ဟာကန်စင်တန်နန်းတော်ကဒိုင်နာအထိမ်းမှတ်ပန်းခြံကိုတွားရောက်ပြီးတော့သူတို့ရဲ့မိခင်ကိုဂုဏ်ပြုခဲ့ကြပါတယ်တော်ဝင်မင်းသားနှစ်ယောက်နဲ့ Cambridge မြို့သားကတော်တို့ဟာအဲ့ဒီမှာဒိုင်နာကိုလာရောက်ဂုဏ်ပြုကြတဲ့သူတွေနဲ့တွေ့ဆုံခဲ့ကြပါတယ်ဒါပေမဲ့ဒီကနေ့မှာပြုလုပ်မဲ့အမတ်တရအခမ်းအနားတွေမှာတော့သူတို့ပါဝင်မဲ့ပုံမရှိဘူးလို့ခန့်မှန်းရပါတယ်ခင်ဗျာ
အထူးကြံမြောက်ကိုရီးယားနိုင်ငံကိုအမေရိကန်နိုင်ငံသားတွေတွားရောက်ခွင့်ကန့်သတ်ဖို့တရက်အလိုဒီကနေ့ကြာသပတေးနေ့မှာတော့မြောက်ကိုရီးယားနိုင်ငံတွင်းကနေအမေရိကန်နိုင်ငံသားတချို့ထွက်ခွာနေကြပါတယ်မြောက်ကိုရီးယားမြို့တော်ပျုံယန်းကနေတရုတ်နိုင်ငံမြို့တော်ဘေကျင်းကိုပြန်တက်တဲ့လေယာဉ်နဲ့လိုက်ပါခဲ့ချတဲ့အမေရိကန်နိုင်ငံသားအနည်းငယ်တဲမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလှုပ်သားတွေလည်းပါရှိပါတယ်အမေရိကန်နိုင်ငံသားတွေမြောက်ကိုရီးယားနိုင်ငံကိုတွားရောက်ခွင့်ကန့်သတ်မှုကမနေ့ပြန်စက်တင်ဘာလ1ရက်နေ့မှာစတင်တက်ရောက်မှာပါဒီတမ်းမြင့်ချက်ထဲမှာတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှုပ်သားတွေသတင်းထောက်တွေတရားဝင်တာဝန်ထမ်းဆောင်နေတဲ့ကြက်ချီနီဝန်ထမ်းတွေနောက်နိုင်ငံအကျိုးစီးပွားအတွက်တွားရောက်မဲ့သူတွေလို့သတ်မှတ်ခံထားရသူတွေကအပါကျန်းတဲ့အမေရိကန်နိုင်ငံသားအလုံးမြောက်ကိုရီးယားကိုတွားရောက်ခွင့်ပိတ်ပင်ထားတာဖြစ်ပါတယ်ရှင်
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းစာပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်မောင်တော်မှာတကြောပြန်တိုက်ခိုက်မှုကြောင့်နေရက်ဆွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေကိုကူညီရမှာဒေသခံတိုင်းရင်းသားတွေသာမကဘာသာကြားတွေပေါ်မှာပါမျက်မျှတာတာကူညီပေးနေတယ်လို့ရခိုင်အစိုးရကပြောပါတယ်လက်ရှိမြန်မာအာဏာပိုင်တွေဘက်ကကောက်ယူထားနိုင်တဲ့စီးရင်အရာဒီတိုက်ခိုက်မှုကြောင့်လူဦးရေ1000ကျော်နီးပါးဒုက္ခရောက်နေပြီးစားနပ်ရိက္ခာအခက်အခဲဖြစ်နေပါတယ်ကျေးရွာတွေမှာရှိတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာပို့ဆောင်တာမှာရဟတ်ယာဉ်တွေနဲ့ပို့ဆောင်နေရပြီးကျန်းမာရေးမကောင်းသူတွေသက်ကြီးရွယ်အိုတွေကိုမြို့ပေါ်ကိုတည်ဆောင်လာနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကပြောပါတယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မေခကတင်ပြပေးပါမယ်ရှင်
တကြောပြန်မောင်းတော့တိုက်ခိုက်မှုတွေကြောင့်နေရဲဆွန့်ခွာပြေးနေရတဲ့ဒုက္ခသည်တွေကိုကူညီကယ်ဆယ်ရေးလှုပ်ဆောင်တာမှာဒေသခံတိုင်းရင်းသားတွေအပြင်ဘာသာကြားတွေပေါ်မှာပါမျှတစွာကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးနေတယ်လို့ရခိုင်အစိုးရဘက်ကပြန်ကြားရေးတာဝန်ခံပြည်내အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေကပြောပါတယ
်ဒီနေရာမောင်း30လောက်မှာဆံပစုရတီတီကုလုံနေရာရှိပါတယ်အင်အားဖြစ်တော့12000ကျော်ရှိပါတယ်အဲ့ဒါဒီအားလုံးလည်းဆံပစုအရေးကြီးတဲ့နေရာတွေကိုတော့ဆံပစုဒါကျွန်တော်ဒီတက်ကနေပြီးတော့ကျွန်တော်လည်းနေပေါ်အောင်တော့ဒီပြောင်းစိုးကတော့ပုံကတော့ရေခါလေးကိုဒီကြောင်ကနေချပေးပါတယ်။ဒီနေ့နေရာတွေကတော့ခုနကပြောတဲ့လူငယ်ရေးဖွဲ့စည်းတဲ့လူချင်းတွေဒီဖွဲ့တွေနဲ့ပဲဆက်ဆက်ပြုတ်တာ။သူ့နေရာသူအလုံးတော့တောင်းရင်းနေပါတယ်။တခြားဘာသာဝင်ဆိုရင်တော့ဒီမှာတော့မရှိဘူး။မောင်းတော့မှာပဲရှိပါလိမ့်မယ်။အမှဟိန္ဒူဘာသာဝင်ဆိုလို့ရှိရင်ဒါဒီနေ့လေတနာရီမှာပြိမိနေတယ်ဆိုတော့ဟိန္ဒူဘာသာဝင်တွေကဒါကျွန်တော်ဒီတက်ကင်ရေးရေးအဖွဲ့နော်ကုချုံရင်ဖွဲ့ရနေတော့သိမိနေရက်ွက်ထံနဲ့ခေါ်ထုတ်ပြီးတော့ဒါမျိုးရဲမှာကျွန်တော်ဒါခုနနေရာချပြီးတော့နော်ကိုကြီးစောင့်ရှောက်ထားတာရှိပါတယ်။ဒါနဲ့ဒီမွတ်စလင်တွေကြောက်လေခုနပြဥလီအောက်မှာနေနေတဲ့မွတ်စလင်တွေကလည်းဒီရက်ွက်တွေကိုခုနပြလို့နောက်ခုနပြရုံးရေးဆန်ခတ်မှုတွေမဖြစ်အောင်တွေဒါကျန်တဲ့ကိုကြီးစောင့်ရှောက်မှုတွေအလုပ်ပေးနေပါတယ
်။လက်ရှိမှာလမ်းပန်းဆက်သွယ်ရေးပိုင်းအခက်အခဲတွေရှိနေသေးမှုကျေးရွာတွေမှာခိုးလုံနေရသူတွေအတွက်စားနပ်ရိက္ခာအခက်အခဲဖြစ်နေတယ်လို့ဘူးတီတော်မြို့နယ်ကရခိုင်တိုင်းရင်းသားကိုလက်ကခုလိုပြောပြပါရယ
်။ဘလို့ကောမလဲဒီနည်းနည်းလေးလုံခြုံစိတ်ချရတဲ့နေရာပေါ့။အဲလွားပြီးတော့လေကိုလိုနေဆက်ရနေဆက်ရခိုးလုံတာတွေအများကြီးရှိတယ်။ဘုံကြီးကြောင်းတွေစတင်ကြောင်းတွေမှာနေကြတယ်။အစိုးရတပ်ရင်းတွေမှာသူတို့အကူအညီတောင်းပြီးတော့အဲလိုဝင်ပြီးတော့နေကြတဲ့နေရာတွေရှိတယ်။အဲဒါတွေကဘူးတီတော်မှာလည်းရှိတယ်မောင်တော်မှာလည်းရှိတယ်တော်တော်များများရှိတယ်။အခက်အခဲကတော့တော်တော်ဖြစ်တယ်။မြို့ပေါ်ရှိနေတဲ့ဆန်ကိုပဲကျွန်တော်တို့ကပြန်ဝယ်ပြီးတော့ဒီပယ်စေးလုပ်တဲ့လူတွေကဒီဆံကိုပဲပြန်ပြီးတော့ပြန်လှူကြတာပေါ့နော်။ကိုကဆံနေယူလာတယ်ဆိုတာလည်းရှိတော့ရှိတယ်။ဒါပေမဲ့အဲ့လောက်အများကြီးယူလာနိုင်ကြတာမဟုတ်ဘူးလေ
။မောင်တော်ဘူးသီးတောင်ဘက်မှာရှိနေတဲ့အခြားသောဘာသာဝင်တွေကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ကျေးရွာတွေမှာရှိနေတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာပို့ဆောင်မှုတွေကိုရဟတ်ယာဉ်တွေနဲ့ပို့ဆောင်နေရပြီးကျန်းမာရေးမကောင်းသူတွေတက်ကြီးရွယ်အိုတွေကိုတော့မြို့ပေါ်ကိုတည်ဆောင်လာနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးစိုးအောင်ကပြောပြပါရစေ
။နိုင်ငံတော်အစိုးရအနေနဲ့ချက်သိမ်းပေါင်း2900ကျော်ပေါ့။ပြည်내အစိုးရကိုထောက်ပံ့ပေးထားတယ်။ပြည်내အစိုးရလည်းစံရယ်၊စီရယ်၊ပဲရယ်သားရဲ့6ရက်ပေါ့သစာပေါ့ဒီနေရာနေပြီးတော့မဝဲထားပြီးဒီလိုမောင်းတော့ဘက်ကိုပို့ထားပြီးအဲ့ဒီမောင်းတော့ဘက်ကနေပို့ထားတဲ့ဥစ္စာတွေကိုတတ်မလို့ရဟတ်ရင်နဲ့ဒိခါတွေလက်ချပေးနေတယ်
မြို့ပေါ်ကဒုက္ခသည်စခန်းတွေကိုတော့မြို့နေလူမှုကယ်ဆယ်ရေးအဖွဲ့တွေ အနေနဲ့ရဲရဲကကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ပေးနေရပြီးကျေးရွာတွေမှာကြံနေတဲ့ဒုက္ခသည်တွေကိုတော့ဦးစားပေးကူညီကယ်ဆယ်မှုတွေလုပ်နေတယ်လို့ဦးစိုးအောင်ကပြောသွားပါတယ်ရှင်
မေခပြောပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြိပခတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူဘင်္ဂလားဒေ့ရှ်အစိုးရကကူညီပေးနေပြီးနေဆက်တလျှောက်တင်းကျပ်မှုတွေကိုလည်းလျှော့ပေါ်ပေးထားတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။လက်တလောဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ UNHCR တာဝန်ရှိသူတို့ကိုမှတ်ခင်ပြုထွေးကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်။
ပြည်ရဲ့ရပိုင်းတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာချမ်ပတ်ပြပခါရီပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်နေဆက်ထွက်ပြေးလာကြတဲ့ဒုက္ခသည်တောင်ကနန်းအထိရှိနိုင်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းချပါတယ်။မြန်မာနိုင်ငံဘက်ခြမ်းနေဆက်ဒေသတွေမှာပိတ်မိနေကြတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဝင်ရောက်နိုင်ဖို့အတွက်နေဆက်ဒေသတလျှောက်တင်းကျပ်မှုတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလျှော့ပေါ်ပေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ UNHCR ပြောခွင့်ရ Vivian Tan ကပြောပါတယ
်။ Different border points where hundreds, even thousands of people fleeing the violence in the Rakhine state were reported.
ရခိုင်ဒေသတွေကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်ရာနဲ့ထောင်နေချီဒီနယ်စပ်နေရာတော်တော်များများမှာပိတ်မိနေတာရှိခဲ့ပါတယ်။ဒီကြောင့်အတီမပြုတ်နိုင်ခဲ့ပေမဲ့လည်းတချို့သတင်းရင်းမြစ်တွေကနေပြီးတော့ကျမတို့သိရသလောက်ဆိုရင်ဒီဘင်္ဂလားဒေ့ရှ်အစိုးရကနယ်စပ်ဒေသတင်းကျပ်မှုတွေကိုညာရင်းချင်းပဲရှော့ပေါ်ပေးခဲ့ပြီးတော့ဒီဒုက္ခသည်တွေကိုဝင်ရောက်ခွင့်ပေးခဲ့တယ်လို့သိရပါတယ်။
ရပိုင်းတွင်းမှာရောက်လာတဲ့ဒုက္ခသည်တောင်ကနန်းရှိနိုင်တယ်လို့ခန့်မှန်းပေမဲ့လုံလုံးဆယ်အရေးအတွက်အတိအကျကိုတော့ပြောဖို့မလွယ်တဲ့အကြောင်း Vivian Tan ကပြောပါတယ
် Basically it's hard to know exactly how many refugees have entered in the last few days what we do know is that in
ဒီကနေ့ရပိုင်းတွင်းမှာနောက်ထပ်ဒုက္ခသည်ဘယ်လောက်ရောက်လာလဲဆိုတာတော့တိတိကျကျပြောဖို့ခက်ပါတယ်ကျမတို့သိရသလောက်ဆိုရင်တော့ရင်းနှီးကရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းတစ်ခုတည်းကိုပဲနောက်ထပ်ဒုက္ခသည်တထောင်လောက်ရောက်လာတယ်လို့သိရတယ်ဒီနေဆက်နေရာအနှံကဒုက္ခသည်အရေးအတွက်ကိုမသိရသေးဘူးဆိုတော့ဒါကိုတော့ပြောဖို့ခက်ပါတယ်ဝင်လာတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့စီရင်ကောက်ယူနိုင်တဲ့အခြေအနေလည်းမရှိလို့ဒီအရေးအတွက်အတိအကျသိရဖို့ကအမတန်ခက်ခဲပါတယ်အခုကခံမှန်းကြီးကိုပဲပြောတာပါ
ဒီဒုက္ခသည်တွေအတွက် UNHCR ကဘယ်လိုကူညီတွေပေးနေပါလဲ။ဘင်္ဂလားဒေ့ရှ်အစိုးရကရောကူညီပေးနေတာတွေရှိပါလား။ Vivian Tan ကအခုလိုပြောပါတယ
်။ UNHCR is working with our partners and with the government to provide life-saving assistance to these new arrivals.
ကုလသမဂ္ဂအနေနဲ့ဒီအသေးရလာတဲ့ဒုက္ခသည်တွေအတွက်မိဖက်အဖွဲ့အစည်းရောနောက်ပြီးတော့အစိုးရနဲ့ပူးပေါင်းပြီးတော့အရေးပေါ်အကူအညီတွေပေးနေပါတယ်။အစားအစာတွေကိုခွဲရက်နဲ့ဝေပေးတယ်။နောက်ပြီးတော့ဆေးဝါးကုသဖို့လိုအပ်တဲ့သူတွေကိုဆေးကုသပေးတယ်။သူတို့ကိုနေရာထိုင်ခင်းပေးနိုင်မှုလည်းကြိုးစားနေပါတယ်။ဒီဒုက္ခသည်စခန်းတွေကဒုက္ခသည်တွေကငကိုတွေကရှံထွက်နေတာပါ။ရှိရင်းစဲဒုက္ခသည်တွေကဒုက္ခသည်အစ်တွေအတွက်နေရာပေးပြီးတော့ကူညီကြပါတယ်။နေရာထိုင်ခင်းအခြေအနေကတော့အတော်ကြီးကိုခက်ခဲနေပါတယ်ရှင့်။
အခုဘင်္ဂလားဒေ့ရှ်နဲ့ဇက်ဘတ်ကိုအလုံးကြီးနဲ့ထွက်ပြေးလာကြတဲ့သူတွေထဲမှာအများစုဟာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကရိုဟင်ဂျာတွေလို့တုံးတုံးခေါ်ဝေါ်ပြီးမြန်မာအစိုးရကတော့ဘင်္ဂါလီတွေလို့တုံးတုံးပြောတဲ့သူတွေဖြစ်ပါတယ်။ Vivian Tan ကအခုလိုပြောပါတယ်
The vast majority that we know of are Rohingya refugees, a lot of women and children we're seeing.
ကျွန်တော်တို့သိရသလောက်ဆိုရင်အများစုကတော့ရိုဟင်ဂျာဒုက္ခသည်တွေပါကလေးတွေနဲ့အမျိုးသမီးတွေလည်းအများကြီးပါတယ်မြန်မာဗုဒ္ဓဘာသာဒုက္ခသည်တွေလည်းနည်းနည်းပါတယ်လို့ကျွန်တော်တို့သတင်းကြားရတာတော့ရှိတယ်ဒါပေမဲ့သူတို့နဲ့တော့တိုက်ရိုက်ဆက်သွယ်ပြီးတော့စကားပြောရသေးတာမဟုတ်တော့တိတိကျကျအတည်ပြုဖို့တော့ခက်ပါတယ
်အခုလိုရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြော့ပြန်ပြန်လဲဖြစ်ပွားပြီးအရက်သားပြည်သူတွေထွက်ပြေးနေရတဲ့အပေါ်မှာအထူးဆိုရင်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကထုတ်ပေါ်ပြောဆိုခဲ့ကြတယ်လို့လက်ရှိရခိုင်ပြည်နယ်အတွင်းတင်းမာမှုတွေရော့ကြအောင်ရေရှင်နီးလန်းတည့်ရရှာဖွေသွားဖို့အတွက်ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှပေါ်ထူးနေတော့ကအရေးပေါ်တကပိတ်ဆွေးနွေးပွဲကျင်းပခဲ့ပါသေးတယ်ရှင
်မခင်ဖြူထွေးပြောပြခဲ့တာပါရှင်နယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ကကုလလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကရခိုင်အရေးရေရှည်အဖြစ်ရှာဖို့တိုက်တွန်းခဲ့တာဟာတကပိတ်အလွတ်သဘောဆွေးနွေးခဲ့တာသာဖြစ်ပြီးတရားဝင်ဆုံးဖြတ်ချက်ထုတ်ပြန်တာမျိုးမရှိတဲ့အကြောင်းမြန်မာအဖွဲ့ယုံအနေနဲ့လုံခြုံရေးကောင်စီတကပိတ်ဆွေးနွေးပွဲမတိုင်ခင်ရခိုင်ရေးနဲ့ပတ်သက်တဲ့သိသင့်တဲ့အချက်လက်တွေကိုတက်ဆိုင်သူတွေထံဖြန့်ဝေထားခဲ့ခြင်းဖြစ်ကြောင်း VOA ကိုပြောပါရတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးရဲ့သဘောတဘာဝနဲ့ပတ်သက်လို့မြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးဟောက်တို့ဆွမ်းကအခုလိုစာပြောပါ
ဒီလုံခြုံရေးကောင်စီရဲ့စီဝေးသဘောတဘာဝအရာကပုံမှန်စီဝေးတွေရှိပါတယ်ခင်ဗျ။ဟိုချမှတ်ထားတဲ့ agenda item တွေလိုက်စီဝေးတွေရှိတယ်။အဲ့ဒီစီဝေးတွေမှာအောက်မှာတို့က any other business ဆိုတဲ့ခေါင်းစဉ်နဲ့ဟိုမြန်မာလိုဆိုရင်တော့အထွေထွေပိုင်းမှာအဖွဲ့ဝင်နိုင်ငံတနိုင်ငံကစိတ်ဝင်စားလို့ကိစ္စရတစ်ခုခုနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးခြင်းနဲ့ဆိုလို့ရှိရင်ဒီဟာကိုထည့်ပါဒီ season ထည့်တာပေါ့။ထည့်တဲ့အခါမှာဟိုအဓိကအဖြစ်တော့ကျွန်တော်အခုဖြစ်တဲ့ကိစ္စက30နှစ်မှာလုံးမဲ့လူရင်းကောင်စီစီဝေးမှာဒ
မြန်မာနိုင်ငံအခုနောက်ဆုံးဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်ဟိုကြမ်းဖက်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဌာနချုပ်ကနေပြီးတော့တာဝန်ရှိတဲ့ဌာနကနေလာရောက်ရှင်းလင်းပြောကြားပေးဖို့ဆိုတဲ့ဟာကိုကျွန်တော်တို့ဗြိတိရှားတာမကြီးကနေပြီးတော့ဟိုပေါ့မြစ်တရခန္ဓာပေါ့အဲ့တော့ဟိုကုလသမဂ္ဂ Department of Political Affairs ကပေါ့ဒီကနေပြီးတော့ဟိုတာဝန်ရှိတဲ့လက်ထောက်အတွင်းမှုချုပ်ကနေပြီးတော့လာပြီးရှင်းပြတယ်သူကခါတိုင်းနဲ့ဒီလိုလုပ်ပါတယ်ရှိတတ်ပါတယ်ရှင်းပြပြီးတဲ့အခါကျတော့အဲ့ဒါသူတို့ဆွေးနွေးကြတာပေါ့အမှားတော့ဒါ informal setting closed door ဖြစ်တယ်လူရင်းကောင်စီရဲ့လုံထုံးလူကြီးကသူတို့ဒီဆွေးနွေးပြီးတဲ့အခါကျတော့အပြင်မှာတရားဝင်ထုတ်ပြန်တာလည်းမရှိဘူးဆုံးဖြတ်ချက်ချတာလည်းဟို decision ပိုင်းလှုပ်တာလည်းမရှိပါဘူး
မြန်မာနိုင်ငံကတော့ဒါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဒါပေမဲ့လူရင်းကောင်စီအဖွဲ့ဝင်တော့မဟုတ်ဘူးပေါ့ဒါပေမဲ့မြန်မာအရေးနဲ့ပတ်သက်ပြီးဆွေးနွေးရဆိုတဲ့နေရာမှာမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဝဖိတ်ကြတာတွေပါလိမ့်မရှိဘူးလားရှင
်မဖိတ်ပါဘူးခင်ဒါ close door ဖြစ်တဲ့အတွက်ကျွန်တော်မဖိတ်ပါဘူးနောက်ပြီးတော့သွားဟို formal agenda လည်းမဟုတ်တဲ့ခါကျတော့မဖိတ်ပါဘူးတကယ်လို့ formal agenda ပေါ့ agenda ထဲမှာရှိတဲ့ဟာတခုဆိုရင်တော့သူတို့တက်ဆိုင်ရကိုယ်စားလှယ်ပြောခွင့်အတွက်ဟိုဖိတ်တာရှိပါတယ်အခုကတော့သူက formal setting မဟုတ်ဘူးခင
်ဟုတ်ကဲ့ပါအဲ့တော့လူငယ်ရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကနေပြီးအလွတ်သဘောတိုက်တွန်းတဲ့သဘောပေါ့နော်ဒါနဲ့ပတ်သက်လို့ရောမြန်မာအစိုးရဘက်ကနေဘယ်လိုများတုံ့ပြန်မှုစီစဉ်ထားပါလဲရှင
်ကျွန်တော်တို့ဟိုလောလောဆယ်အချိန်ဒီမှာတော့သူတို့တရားဝင်ကျွန်တော်တို့ဟိုဘာမှထုတ်ပြန်ထားတာသူတို့ဘက်ကပေါ့နော်ဟိုကျွန်တော်ဆိုလိုတာကုလသမဂ္ဂလူငယ်ရေးကောင်စီအနေနဲ့ဒီဟာတရားဝင်ထုတ်ပြန်တာမဟုတ်သူတို့ဆွေးနွေးပြီးတော့ဟိုသူတို့ဒီကိစ္စပေါ်မှာသူတို့ရဲ့သဘောထားကိုဟိုပြောကြတဲ့ဟာဆွေးနွေးကြတဲ့အချိန်တွေပဲရှိပါတယ်ကျွန်တော်တို့ကတော့ဟိုသူတို့ဟိုလူငယ်ကောင်စီဖွဲ့ဝင်တွေကိုဒီအစည်းအဝေးတိုင်ခင်မှာပဲဟိုကျွန်တော်တို့ကချုပ်တင်ပြီးတော့လူအပ်တဲ့ဆက်ရဆာရံတွေအချက်လက်တွေကိုကျွန်တော်ပံ့ပိုးပေးထားတာရှိပါတယ်ဟိုကျွန်တော်တို့အခုနောက်ဆုံးဖြစ်ပေါ်တည်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတကယ်ဖြစ်ရမှန်းနေကြမ်းဆွန့်ရောက်ကြမ်းဖက်ဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ဒီကိစ္စဒီလိုဖြစ်သွားတဲ့အခြေအနေတွေအဲ့တော့ကျွန်တော်တို့ကကြမ်းဖက်မှုကိုနိုင်ငံအနေနဲ့ကကျွန်တော်တို့အချုပ်ချအနာလုပ်ပိုင်ခွင့်အတွင်းရနေပြီကျွန်တော်တို့ကပြည့်ပြည့်သားကျွန်တော်တို့ဒါချိန်မောရမယ့်တာဝန်ကျွန်တော်တို့မှာရှိတယ်လုပ်ပိုင်ခွင့်လည်းရှိတာပေါ့နော်အဲတစ်ချိန်တည်းမှာပဲသူတို့တိုက်တွန်းကြတဲ့ဟလာအလုံးကိုထင်းထင်းသိမ်းလုပ်ပါဆိုရလဲကျွန်တော်တို့ဒါအလုံးကိုညွှန်ကြားထားတာဖြစ်တယ်ကျွန်တော်တို့ဒါတွေကိုကျွန်တော်တို့လူကြီးဖွဲ့စည်းတွေနဲ့ဒါဒီလိုပဲလုပ်သွားမှာပဲကျွန်တော်တို့ကဒါကိုလည်းသူတို့ကျွန်တော်တို့ဟိုနားလည်အောင်သူတို့ပြောပြတယ်ကျွန်တော်တို့ရဲ့ချုပ်ချာအနာထိပန်းလာတဲ့ကိစ္စကိုကျွန်တော်တို့ကဒီဟာကိုလုံခြုံရေးအရာလှုပ်ရှားရှိတာတော့ကျွန်တော်တို့လုပ်မယ်။ကျန်တဲ့တစ်ဖက်ကလည်းပဲပြည်မဲ့ပြည်သူတွေကျွန်တော်တို့ခံစားနေရတာအခုဆိုလို့ရှိရင်ကျွန်တော်တို့တိုင်းသားတွေဟာလားဟိုအများကြီးဒုက္ခရောက်နေတာဒါတွေကမီဒီယာတွေကတို့ကဒီတိုင်းသားပြည်သူတွေခံစားနေရကြမ်းဖက်မှုဒဏ်ကိုခံနေရတာတွေကိုတို့ကဒါတွေကိုဖော်ပြခြင်းကအင်မတန်နည်းတယ်။တစ်ဖက်သက်ပဲဖော်ပြနေတဲ့ဟာတွေရှိတယ်။ဒီတော့ဒီဟာတွေလည်းကျွန်တော်တို့သိအောင်ကျွန်တော်တို့အချက်လက်တွေနဲ့ကျွန်တော်တို့ဘက်ကနေလည်းပံ့ပိုးနေတာရှိပါတယ်လို့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့အခုလာမဲ့ဒီကုလသမဂ္ဂအထွေထွေညီလာခံကြီးမှာမင်ငွန်းပြောတဲ့အခါမှာပေါ့နော်ဒီကိစ္စကိုလည်းထည့်ပြီးတော့ပြောဆိုဖို့ရှိမှာပေါ့နော
်အခုနိုင်ငံသားရေးကြီးတဲ့ကိစ္စတွေကတော့ဟိုဘယ်သူပဲလာလာပေါ့နော်ဒီကုလသမဂ္ဂအထွေထွေညီလာခံလာတဲ့မြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်ကတော့ဒါဟိုပြောရဆိုရမှာပေါ့နောက်ပြီးတော့လည်းဟိုတိုင်းပြည်အတွက်ရေးကြီးတဲ့ကိစ္စဒီအကုန်လုံးကတော့သူမြန်မာကိုယ်စားလှယ်ဖွဲ့ခေါင်းဆောင်မင်ငွန်းပြောတဲ့အခါမှာထည့်ပြောရမယ်ကျန်တဲ့အခခွင့်သင့်တဲ့နေရာမှာလည်းပဲကျွန်တော်ပြောရမယ်အခြေအနေတော့ရှိပါတယ
်ရခိုင်ရေကုလသမဂ္ဂလုံခြုံရေးကောင်စီတကပိတ်အစည်းအဝေးနဲ့ပတ်သက်လို့ဒေါက်ခင်ဆိုးဝင်းကနယူးယောက်မြို့ကုလသမဂ္ဂဆိုင်ရာမြန်မာအဖွဲ့ယုံကတန်အမတ်ကြီးဦးဟောက်တို့စွမ်းကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အခြေအနေဆွေးနွေးခဲ့ကြပြီးနောက်တနေ့မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းတန်အမတ်ကြီးနှစ်ကီဟာလီကလည်းမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ကြေညာချက်တီးကြားထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်အတွင်းစစ်သွေးကြွအုပ်စုတွေရဲ့တိုက်ခိုက်မှုအပေါ်ဝေဖန်ပြစ်တင်လိုက်သလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်ကင်တွယ်မှုမှာအရသာလူလူနဲ့အကူအညီပေးနေသူတွေကိုမထိခိုက်စေဘဲနိုင်ငံတကာလူသားချင်းစာနာမှုကူညီမှုဥပဒေသားတွေအတိုင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။ဒါအပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့အလင်းအမြန်အကောင့်ထဲပေါ်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်။ဒီသတင်းပတ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာ American Rohingya Salvation Army ARSC လက်နက်ကိုင်အကြံဖက်ဖွဲ့ကဒုတိယအကြိမ်အကြံဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်နိုင်ငံတကာနဲ့ဒေသန္တရသတင်းမီဒီယာတွေအပေါ်ဆန့်ကျင်ဝေဖန်ပြောဆိုမှုတွေဒေါသတွေအစ်စ်တစ်ဖန်ပြန်ပြီးတော့ထကြွလာနေပါတယ်။ဒီအကြောင်း VOA သတင်းတောက် Joe Freeman ပြဖို့ထားတဲ့သတင်းလွှာကိုရှားဖောင်ကပြောပြပေးပါမယ်ရှင်
။ရခိုင်ပြည်နယ်အတွင်းကမွတ်စလင်အတိုင်းဝိုင်းနဲ့ပတ်သက်တဲ့သတင်းမီဒီယာတို့ရဲ့ရေးသားဖော်ပြမှုတွေကိုလူ့ရည်အများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေမကြေမနက်တုံ့ပြန်လာခဲ့ကြတာကြားခဲ့ပြီးဖြစ်ပြီးအထူးသဖြင့်ရခိုင်ပြည်နယ်အတွင်းကတင်းမာမှုအခြေအနေနဲ့ပတ်သက်ပြီးသတင်းမီဒီယာတို့ရဲ့ ဖော်ပြမှုတွေကဗဲလိုက်မှုတွေရှိနေတယ်ဆိုပြီးပြောဆိုနေကြတာဖြစ်ပါတယ်။မီဒီယာတွေကရိုဟင်ဂျာတွေကိုဗဲလိုက်ပြီးဖော်ပြနေကြတယ်လို့သူတို့တွေခန့်စားနေကြရတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းလက်မခံဘဲဒီလူတွေဟာအစိုးရကပြောသလိုပဲမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကနေလာကြတဲ့ဘင်္ဂါလီတွေသာဖြစ်တယ်လို့ယူဆထားကြတာပါ။ဒီရပိုင်းတဲ့အတွင်းမှာတော့အင်တာနက်မှာသတင်းတောက်တချို့ရဲ့ဓာတ်ပုံတွေကိုဖော်ပြပြီးဗျောင်ကြကြချင်းချမှုတွေလှုပ်လာသလိုလူမှုကွန်ရက်ပေါ်မှာသတင်းတူတွေကိုတိုက်ဖျက်ကြဖို့ဆိုတဲ့အလွတ်သဘောလှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပိုတိုးလာတာဖြစ်ပါတယ်။ Facebook ကမှတ်ချက်တစ်ခုမှာဆိုရင်သူ့ကိုရခိုင်ပြည်နယ်တဲကိုမလာခိုင်းပါနဲ့။သူကကလားထက်ဆိုတဲ့ဆိုပြီးမြန်မာသတင်းတောက်တဦးကိုဓာတ်ပုံနဲ့တကွရည်ညွှန်းပြီးရေးသားထားပါတယ်။စဲစုနှစ်ပေါင်းများစွာစစ်တပ်ကနေကြောထောက်နှောက်ခံပေးတဲ့အစိုးရအုပ်ချုပ်မှုပြီးတဲ့နောက်ပိုင်းပြီးခဲ့တဲ့နှစ်ကမှအာဏာရလာတဲ့ NLD အစိုးရကလည်းအစိုးရအကြမ်းဖက်သမားတွေနဲ့ Arakan Rohingya Salvation Army အဖွဲ့ကိုထောက်ခံရရောက်တဲ့မီဒီယာတွေရဲ့ရေးသားမှုတွေကိုပိတ်ပင်တားမြစ်တယ်လို့သတိပေးချက်ထုတ်ပြန်ထားပါတယ်။ဒီလိုကြီးရရိုက်မှုဖြစ်လာနိုင်ခြင်းရှိတဲ့ကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့အတွက်တောင်းဆိုထားတာကိုတော့နိုင်ငံတော်အတိုင်ပင်ခံယုံပြောခွင့်ရကအကြောင်းမပြန်ခဲ့ပါဘူး။
ရန်ကုန်အခြေစိုက်မြန်မာနိုင်ငံသားတည်နှောက်များအသင်းရဲ့အတွင်းမှုကိုတစ္ဆာလာထွေးကတော့
ဗတင်းမီဒီယာတွေဟာဒေသခံဗုဒ္ဓဘာသာဝင်တွေကိုလစ်လျူရှုထားပြီးတော့တစ်ဖက်သက်ရေးသားပြောဆိုနေကြတဲ့အကြောင်းအထူးသဖြင့်နိုင်ငံသားတည်မီဒီယာအဖွဲ့အစည်းတွေရဲ့ရေးသားဖော်ပြမှုတွေဟာသူတို့လစ်လာတွေးရှိရသလောက်တစ်ဖက်သက်ဖြစ်နေတယ်လို့ဆိုပါတယ
် They don't they do not pay much attention to the local Rakhine.
မိမိတို့ရဲ့အိုးအိမ်ရက်ရွာကိုစွန့်ခွာပြီးထွက်ပြေးနေကြတဲ့ဒေသခံရခိုင်တိုင်းသားတွေကိုဂရုစိုက်မှုမရှိသလိုတချို့နိုင်ငံသားသတင်းမီဒီယာတွေဟာဆိုရင်ဒီအပေါ်မှာလုံးဝကိုအာရုံမစိုက်ကြတာပါ
အကြမ်းဖက်တိုက်ခိုက်ရေးသမားတို့ရဲ့တင်းနှဲစခန်းတွေမှာကမ္ဘာစားနာရိတ်ခအဖွဲ့ကြီး WFP ရဲ့တစိုက်ပါတဲ့အဟာရဘစ်စကိတ်မုန့်တွေတွေ့ရှိခဲ့တဲ့နောက်လူသားချင်းစာနာထောက်ထားရေးဝန်ထမ်းတွေဟာတိုက်ခိုက်ရေးသမားတွေကိုထောက်ပံ့ကူညီပေးတယ်လို့အစိုးရကမတိမတာစွပ်စွဲလိုက်တာကြောင့်ပြင်ပ NGO ဝန်ထမ်းတွေဟာမွတ်စလင်တွေပဲလိုက်နေတဲ့ဆိုတဲ့အယူအဆကိုပိုတိုးပွားလာစေပါတယ်သူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်ကြတဲ့သူတွေဟာကမ္ဘာပေါ်မှာနိုင်ငံမဲ့ဖြစ်တဲ့လူဦးရေအများဆုံးလူတစုဖြစ်ပါတယ်။နှစ်ဖက်အတိုင်းအဝိုင်းကြားပဋိပက္ခတိုက်ခိုက်မှုစတင်ဖြစ်ပွားခဲ့တဲ့2012ခုနှစ်ကနေစပြီးတော့ရခိုင်ပြည်နယ်အလဲပိုင်းမှာရွှေ့ပြောင်းပြည်တွင်းဒုက္ခသည် IDP အဖြစ်နဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့မွတ်စလင်ဦးရေဟာ3,400လောက်ရှိပါတယ်။အခုချိန်ထိလည်းအများစုကအဲ့ဒီမှာပဲနေထိုင်နေကြတာပါ။ရခိုင်ပြည်နယ်ဟာဆင်းရဲတဲ့ပြည်နယ်တစ်ခုဖြစ်တယ်လို့မွတ်စလင်တွေကလည်းဗုဒ္ဓဘာသာဝင်ရခိုင်တိုင်းရင်းသားတွေလိုမျိုးလွတ်လပ်စွာသွားလာခွင့်မရှိပါဘူး။သူတို့ဟာဂျေဟာအဖွဲ့တွေလိုအစွန်းရောက်တွေရဲ့ဆွဲဆောင်စည်းရုံးမှုကိုအလွယ်တကူခံရနိုင်တဲ့အနေအထားမှာရှိနေပါတယ်။ဒါပေမဲ့ ISIS လိုအဖွဲ့တွေကတော့ဝင်မလာသေးဘူးလို့ကြွန့်ကျင်သူတွေကဆိုပါတယ်။စေစုနှစ်ပေါင်းများစွာဖိနှိပ်မှုတွေခံလာခဲ့ရတဲ့မွတ်စလင်တွေဟာမြန်မာနိုင်ငံကနေတောင်းတဲ့ချီထွက်ပြေးခဲ့ကြပြီးအများစုကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလက Arakan Rohingya Salvation Army ARSA လက်နက်ကိုင်အကြမ်းဖက်အဖွဲ့ကနေနေဆက်လုံခြုံရေးတပ်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့လို့လုံခြုံရေးတပ်ဖွဲ့ဝင်9ဦးကိုတပ်ဖြတ်ခဲ့ပြီးတဲ့နောက်မှာတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်ဦးရေပိုးပြီးတိုးလာစေခဲ့ပါတယ်။ဒီလိုအခြေအနေတွေကြောင့်စစ်တပ်ကဝင်ပြီးတော့နေမြေရှင်းလင်းရေးတွေလှုပ်ဆောင်ခဲ့ပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးအတွင်းမှာတရားဥပဒေမဲ့တပ်ဖြတ်မှုတွေနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေစတဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာတွေရှိတယ်ဆိုပြီးလူအခွင့်အရေးအဖွဲ့တွေကစွပ်စွဲထားပါတယ်။ဒါပေမဲ့မြန်မာအစိုးရကတော့ဒီစွပ်စွဲချက်တွေကိုငြင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလည်းဒုက္ခသည်တွေကိုလက်ခံထားတာအများအပြားရှိနေပြီဖြစ်တာကြောင့်အခုအစ်စ်ထမှန်ဖြစ်ပွားတဲ့တိုက်ခိုက်မှုတွေကလည်းထွက်ပြေးလာကြမဲ့သူတွေကိုတားမြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းပဋိပက္ခတိုက်ခိုက်မှုအခြေအနေဟာငားနဲ့အတွင်းမှာပိုပြီးဆိုးဝါးလာနေပြီးဒီအခြေအနေပေါ်နှစ်ဖက်ငင်းခုန်မှုတွေကလည်းပိုပြီးကြဲကြဲပြန့်ပြန့်ဖြစ်လာနေပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂုတ်လ31ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တွေကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ပါတယ်အခုဆက်ပြီးနားဆင်ကြရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာအရင်ဆုံးသွေးပြန်ကြောအားနည်းမှုကြောင့်ဖြစ်တဲ့ခြေထောက်အနာကိုကုသနိုင်တဲ့နည်းလမ်းတွေအကြောင်းနားဆင်ရမှာဖြစ်တယ်လို့ဦးအောင်ခင်ရဲ့မြမအရေးတုံ့တက်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ကျွန်တော်တို့အရင်စီရင်စီမှုရှိနေတော့နေတဲ့အချိန်မှာဒီလိုတိုက်ပွဲတွေဖြစ်တာတို့ဒီရတာဗီဒီယိုတို့နောက်ဖန်စီတာတို့ကျွန်တော်တို့အဲမှာမရှိသင့်ဘူးမဖြစ်သင့်ဘူးပါနော်အစီရဟိုမြင်းချိုင်းလမ်းကြောင်းမှာတွားပဲနဲ့ဟိုနောက်ပြန်လဲနေတဲ့ပုံမျိုးမှာဖြစ်နေတယ်
တနိုင်ငံလုံးအပြစ်ရရေးလက်မှတ်ထိုးတာပြီးတိုက်ခိုက်မှုတွေဖြစ်နေတဲ့အပေါ်မှာတောင်ပိုင်းရှမ်းပြည်တပ်မတော်ဘက်ကသဘောထားမှတ်ချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုနှာစင်ကြရပါမယ်။အခုရင်ဆုံးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့သွေးပြန်ကြောဆိုင်ရာခြေထောက်အနာအတွက်ခွဲစိတ်ကုသမှုနဲ့ကာကွယ်ရေးအကြောင်းကိုနှာစင်ကြရမှာပါ။သွေးပြန်ကြောအာနယ်ပြီးဖြစ်တဲ့ခြေထောက်အနာတွေဟာအချိန်တော့ကြာအောင်မပြောက်ဖဲဖြစ်နေတတ်ပြီးခွဲစိတ်ကုသရနိုင်ပါတယ်။ခွဲစိတ်တဲ့ကုထုံနီလန့်တွေကဘလို့ရှိသလဲ။အနာမဖြစ်အောင်ဘလို့ကာကွယ်နိုင်သလဲ။သွေးပြန်ကြောအာနယ်တာကိုဘလို့ကြိုတင်သိရှိနိုင်သလဲဆိုတာတွေကိုနှလုံးခွဲစိတ်ဒုက္ခဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคบางคนก็จะด่าคุณว่าเนี่ยสรุปดิ6รอบตีเปลี่ยนจ้อเนี่ยไม่กล้าหรอกอุทุทะเพียงอัตตจี้ลาในดูนี่มาบ่เสียเนาะตรุ6รอบมาอนาฤทธิ์ผิดตาเนี่ยปัดตัดพี่รอตีเกเนข้อดีตรงว่าတော့ดิผิดอาจารย์จองยินกากวนในกุญเยบุยะเนี่ยกุตะหมู่ฤทธิ์เดกามาปฏิสีกุตะไปแล้วเนี่ยอะห่าด้วยอัถกูปิゅเนี่ยนี่เลยเนาะ6รอบตีเปลี่ยนจ้อมาตรุฤทธิ์เปลี่ยนไม่กันหรอกดิขึ้นมีกุตะเนี่ยนี่ฤทธิ์เนี่ยနောက်ซ้อมมาတော့ดิผิดลาได้อนาฤทธิ์โစီချေပြည့်စုံကုသမှုတွေကြောင်းပြောခဲ့ကြပါတယ်ဆရာဒီတစ်ခေါက်တော့ဆရာရေနောက်ဆုံးကုသမှုဖြစ်တဲ့ခွဲစိတ်ကုသမှုနဲ့ကာကွယ်နိုင်ဖို့အသေးစိတ်နောက်ချုပ်တင်သိရှိနိုင်ဖို့တွေကိုဆက်ပြောမှဖြစ်ပါတယ်ဆရာအဲ့တော့ဒီနောက်ဆုံးခွဲစိတ်ကုသမှုအကြောင်းလေးကိုစပြီးတော့ရှင်းပြပေးပါမယ
်ကျွန်တော်တို့ဒီသွေးပြန်ကြောတွေအားနည်းတဲ့တတိယပြည့်သွေးပြန်ကြောတွေပျက်စီးတာပေါ့လေပျက်စီးတာပေါ့အခြေခံပြီးတော့ကျွန်တော်မှသွေးကြောထုံပြီးတော့ကြွလာတာတွေလူများမြင်ပြပါလိမ့်မယ်နောက်တစ်ခုကလည်းအဲ့ဒီအရုပ်အခြေခံပြီးတော့အနာဖြစ်တဲ့အဲ့ဒီအနာတွေနဲ့ပတ်သက်ပြီးတော့လည်းဘယ်လိုကုသလဲဘယ်လိုဆောင်ရှားသင့်လဲဆိုတာကိုလည်းကျွန်တော်ပြောပြပါပြီဒီကနေ့ကတော့ကျွန်တော်တို့အဲ့ဒီအနာတွေဟာတခြားအနာနဲ့မတူပါဘူးတော်တော်နဲ့မချက်ပါဘူးခင်ဗျတခါတလေဆိုလို့ဒီတက်တက်မှချက်ကိုမချက်တော့ဘူးဆိုတာမျိုးလည်းဖြစ်တတ်ပါတယ်အဲ့တော့အနာတွေကုတဲ့နေရာမှာဆေးတွေဘလောက်ပဲပေးပေးနောက်ဆုံးပတ်ဒီပဲပတ်ထားတာတခါလေအဲ့အနာတွေကမချက်ဘူးဖြစ်တယ်အဲ့တော့အဲ့လိုအတွင်းသိပြန်ကြောတွေကနေကျွန်တော်တို့အပြင်ကိုပြန်ကန်ပြီးတော့ရှိနေတဲ့ရွေးအဲ့ဒီအနာမချက်နိုင်ဘူးအဲ့ဒီကံကကျွန်တော်တို့ခွဲစိတ်ကုသမှုဒီနည်းအနေနဲ့ကတော့အဲ့လိုပြန်ကန်ပြီးထွက်လာတဲ့နေရာမှာရှိတဲ့ဘာတွေရှိနေတဲ့အတွက်ကြောင့်အဲ့ဒီနေရာကိုကျွန်တော်တို့ကခြိပြရပါတယ်ဖြောင်းပြက်ပြစ်လိုက်တော့မအတွင်းရသေးရအပြင်မကန်ရင်အဲ့ဒီအနာနည်းနည်းတက်လာမယ်အဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ချက်ကတော့ကျွန်တော်တို့အဲ့ဒါတွေရောအဲ့ဒါကိုကျွန်တော်တို့ perforator surgery ပေါ့နောက်တစ်ခုကဒီပေါင်းအရင်တော့ကနေစပြီးတော့ဘာမလုံလို့ရှိရင်အောက်မှာတွေးရအိုင်းနေတယ်အဲ့ဒီအောင်ဒီပေါင်းအရင်ကနေပြီးတော့သွားခွဲပြီးတယ်အဲ့ဒါကတော့အပြင်တွေးကြောတွေကိုကျွန်တော်က saphenous vein ခေါ်ပြီးတော့ femoral vein ဆိုတော့ကျွန်တော်ပေါင်းထဲကတွေးကြောအသိပြန်ကြောတွေကိုဝင်တယ်အဲ့ဒီနေရာကိုကျွန်တော်တို့ကတခါလေကိုဖြတ်တော့တယ်အဲ့ဒါကို saphenous femoral disconnection လို့ခေါ်တာပေါ့အဲ့လိုလုပ်ပြီးလိုက်ခြင်းအပြင်အောက်မှာတွေးတွေမအိုင်တော့ဘူးအဲ့လိုဆိုလို့ရှိရင်အနာချက်သွားမယ်ဆိုတာကတော့တနည်းကျွန်တော်တို့ကုသလို့ရပါတယ်။နောက်တစ်ခုကတော့ဘာလို့ပြင်နိုင်လဲဆိုတော့ကျွန်တော်အနာဟူဖန်ရှင်းအောင်ဒီဘရစ်ဘွန်ခေါ်တာပေါ့အဲ့ဒါကိုလုပ်ပြီးတော့အကြီးရွေးလို့ပြင်မယ်အနေနဲ့လုပ်လိုက်မယ်အဲ့ဒီတနည်းအားလည်းကုသတဲ့နည်းတစ်နည်းဖြစ်ပါလေကြာ။အဲ့လိုအပြင်အနာကျက်ပြီးတော့သွားတယ်လေအများကြီးရှိပါတယ
်။ဟုတ်ကဲ့ဆရာ။နောက်ထပ်တနည်းရောဒီခွဲစိတ်ကုသမှုတော့လည်းရှိသေးလားဆရာ
။နောက်တစ်မျိုးကတော့ကျွန်တော်တို့အဲ့ဒီအနာအနပေးပြက်လာပြီးညီရဲလာပြီးကြီးလဲကြီးတယ်ဆိုခဲ့လို့ရှင်ကျွန်တော်တို့အဲ့ပုံမှာအသားအရေပြားအစားတို့ရဲ့ skin grafting ဆိုတာလုပ်ပေးလို့ရတယ်။အဲ့ဒါကတော့ကျွန်တော်တို့အခြေခံကြတဲ့နည်းတွေပါအ အဲ့တော့စိုးစိုးပိုင်းမှာတော့လေးသူတားကိုကျွန်တော်အရင်လည်းပြောခဲ့ပူပါပြီဒီဆက်ကြီးကိုလေးဆန်းလဲလို့ရတယ်စတရိုးဆန်ဒါရဘီဆိုတဲ့ဟာဒီနဲ့လည်းကျွန်တော်ပိတ်လို့ရပါလေဒါတွေကနီးအိမ်မျိုးလိုရှိပါလေဒီကြားထဲမှာဒီကနေ့ကျွန်တော်ပြောပြနေတဲ့ဟာကတော့ဆာဂျရီနဲ့ဆိုင်တဲ့ဟာဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကုသမှုရှာအောင်အသေးစိတ်ပေါ့နော်ပြောပြရခါမဆရာကြီးကာကွယ်မှုနဲ့ပတ်သက်လို့
ကာကွယ်မှုနဲ့ပြောရလို့ရှိရင်တော့ချက်ကလည်းဒီဟာယောဂါဟာဒီပြန်ကြောအားနေတာမျိုးရုံးမှာလိုက်ပါလေခင်ဗျာအဲ့တော့အဖေမှရှိရင်ဗိုလ်ရင်းနေရှိရမယ်နောက်ပြီးတော့မှကိုဝင်ဆောင်မိမတွေမှာကလေးရနေပြီးတော့အမေရဲ့ဝတ်ပိုက်ထဲမှာဖိထားတဲ့အတွက်ကြောင့်ဒီပြန်ကြောကြီးအားနေပြီးတော့ဒီပြန်ကြောဖောင်းကျွားတာတွေဖြစ်တတ်တယ်ဒါမှမဟုတ်ဦးနာကိုဝင်ဆောင်နေရာလေးလှူရှားမှုရှိရမယ်အဲ့ဒါလေးလည်းသိထားတယ်ပူပြီးဆိုးမလောက်နောက်ပြီးတော့ရှိလာပြီဆိုလို့ရှိရင်တော့လေခုနကကျွန်တော်ပြောတဲ့ leg exercise ဆိုတော့ညာဘက်မှာခြေထောက်မြောက်ထားတယ်ပြန်ချတယ်အဲ့တော့ကျွန်တော်တို့ကဒီဟာခြေထောက်ကိုမြောက်ပေးမယ်သွေးတွေအောက်ကိုပြန်တော့အောင်ဘိုက်ထဲကိုပက်လက်လန်အိပ်ပြီးတော့ပြန်ချပေးမယ်မြောက်ပေးမယ်ပြန်ချပေးမယ်အဲ့လိုလုပ်ကြရပြန်ပြည့်ပြန်ကြောတွေဟာဒီကောင်းကောင်းပြန်သွားပြီးတော့ပြည့်ပြန်ကြောတွေဟာပူပြီးချမ်းမှာလာမှာဖြစ်ပါတယ်ဗျနောက်တစ်ခုကတော့သွေးအသွားလာပြည့်လို့ပြောပြည့်ပြန်ကြောမှန်ကန်သွားလမ်းလျှောက်ပေးတာလေးတွေကျွန်တော်တို့ရှိရမယ်ပြည့်ပြန်ကြောယောဂရှိနေပြီဆိုတာသိပြီဆိုလို့ဆိုတော့အနာဒီပါဒီဖြစ်လာတဲ့အချိန်လူတွေကစောင့်မလို့ပါဘူးကုသမှုမှမှန်ခံယူနေမှာလေအနာဒီပါဒီဖြစ်လာတယ်ဆိုတော့နောက်ဆုံးအဆင့်လေးပါအဲ့ဒီအဆင့်လေးဒီဟိုမသိနားမယ်တဲ့လူတွေကနေနေချင်းအဖြစ်ညာဟိုအငယ်ထွေးရမယ်ဟာပေါ့စိနေပေါ့ပါသလိုပေါ့ဗျာနောက်တော်တော်ဆိုးရတဲ့အချိန်တွေရောက်ပါတယ်ဒါမှမဟုတ်အချိန်မီသိပြီးတော့နေရာတွေလှုပ်လို့ရှိရင်အကျိုးရှိပါတယ်လို့ကျွန်တော်ပြောလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်ထပ်ရောကာကွယ်နည်းနဲ့နေနေရှိသေးလားဆရာ
ဒီကာကွယ်နည်းကတော့ကျွန်တော်တို့ဒါတာမန်နဲ့လုပ်ရမှာပေါ့ဖြစ်လာပြီဆိုလို့ရှင်တော့ဆိုးရတဲ့အချိန်ကြီးမြောက်အောင်ကျွန်တော်တို့ကျုံလို့ဆက်လို့ရတယ်အဲ့ဒီ clip bandage ဆိုတာမျိုးကြီးအခုဖြစ်မှာတော့ stocking ကြီးလည်းပေါ်တော့ stocking ကြီးပါလေဝတ်တာကြီးနောက်ပြီးတော့အရင်ကျွန်တော်တို့ပြောထားသလိုပါပဲလဲလျောင်းပြီးနေတဲ့ခါလေးရှိရမယ်နောက်ပြီးတော့ကိုခြေထောက်ကိုလည်းကြည့်ကြားလေးတွေပါလေဆိုတော့ရှင်းရှင်းထားမယ်အဲ့ဒါကြီးလုတ်ပေးခြင်းအပြင်လည်းကျွန်တော်ကာကွယ်နိုင်တယ်လို့ပြောလို့ရပါတယ်ခင
်ဗျဟုတ်ကဲ့ဆရာအဲ့ခါကျတော့ဒီယောဂနောက်ကျမှတည်တာတည်းစောစောစီစီတည်နေအောင်ဆိုလို့ရှင်ဆရာကြီးဒီသွေးပြန်ကြောတွေမကောင်းတဲ့လက္ခဏာအနေထားကဘယ်လိုအနေထားမျိုးနဲ့စပြီးတည်နေလဲဆရာ
ဟုတ်ကဲ့ကျွန်တော်တို့ဒီသွေးပြန်ကြောအားနေတဲ့ကြာပြီဆိုလို့ရှင်ကျွန်တော်တို့အချိန်မီတည်အောင်မနေမျိုးရဲ့သွေးပြန်ကြောတွေကအပေါ်ကောင်းမပြန်မဲအောက်မှာအိုင်နေလို့သွေးကြောတွေဖောင်းတက်လာတယ်ခြေထောက်ကြီးညောင်းနေငါတွေညောင်းနေကြိုက်တယ်နောက်ပြီးတော့လမ်းမလျှောက်ခြင်းမူကန်ရိုက်ထားသလိုပဲအဲ့လိုမျိုးတွေကြောလီပြောတာရှိတယ်အဲ့လိုမျိုးဖြစ်လို့ရှိရင်ကျွန်တော်တို့ကအကျောချင်းကြိုက်တယ်ဆိုပြီးရနေတတ်တယ်သွေးပြန်ကြောတွေကိုမေ့နေတတ်တယ်အဲ့ဒါအတွက်ရှိမရှိဆိုတာကိုလည်းစစ်ဆေးသင့်တယ်ရှိလာပြီဆိုလို့ရှိရင်လည်းကုသမှုခံယူသင့်တယ်အဲ့လိုခုနကခံရင်ခုနစိုးရတဲ့စိတ်ညစ်စရာကောင်းတဲ့ညာသာရှိအနာကြီးတွေလည်းဖြစ်မနေဘူးလို့ကျွန်တော်အဲ့လိုပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမ်းမာရေးခန္ဓာကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုဆက်ပြီးမြမအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မြမပြည်မှာနိုင်ငံခြားရေးရာပညာရှင်အဖွဲ့တွေရှိဖို့လိုအပ်တဲ့အကြောင်းဥကောင်ခင်သုံးသပ်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါလိမ့်ရှင်
ဘာပေါ်မှာအကြံပေးနိုင်တဲ့ပညာရှင်အဖွဲ့သိမ့်တဲ့6500ကျော်ရှိတဲ့အနေနဲ့ထိတ်တန့်ပညာရှင်အဖွဲ့တွေကိုအမေရိကန်အင်္ဂလန်နဲ့ဥရောပမှာတွေ့နိုင်ပါတယ်။တရုတ်ပြည်ကလူမှုရေးသိပ္ပံအကယ်ဒမီကလည်းအဆင့်20လောက်မှလိုက်နေတယ်လို့ Pennsylvania တက္ကသိုလ်ရဲ့2023အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့အနည်း90ကျော်အမိန့်နာခံခဲ့တဲ့မြန်မာပြည်မှာတော့အကြံဉာဏ်ပေးနိုင်တဲ့ပညာရှင်အဖွဲ့မရှိဘူးလို့Middle East North Africa Financial Network အဖွဲ့ကဇော်လလ31ရက်နေ့ထုတ် Asia Time မှာရေးထားပါတယ်။ကမ္ဘာအရေးကင်းတွေကမြန်မာပြည်ကိုဘယ်လိုအကျိုးသက်ရောက်နိုင်လဲဆိုတာကိုသဘောပေါက်ဖို့အတွက်နိုင်ငံခြားရေးရာကျွမ်းကျင်သူတွေရှိဖို့လိုပါတယ်။ဆက်အနာရှင်ခေတ်မှာပြည်တွင်းရေးကိုသာအာရုံစိုက်နေကြတာမို့အပြည်ပြည်ဆိုင်ရာအရေးကိုဦးစားမပေးတာများပါတယ်။ နိုင်ငံခြားရေးဟာပြည်တွင်းရေးနဲ့ဓာတ်ရိုက်မပတ်သက်ဘူးလို့ယူဆကြပါလေ။ Donald Trump အမေရိကန်သမ္မတဖြစ်လာတဲ့ကိစ္စတရုတ်ရဲ့ခေတ်သစ်ပိုလန်မှာအကြမ်းဖက်ဝါဒနဲ့ဘာသာရေးအယူသီးမှုစတာတွေနားလည်ဖို့အရေးကြီးပါလေ။နိုင်ငံခြားရေးဝန်ကြီးဌာနဟာနှိမ့်ဆက်ဒုဝါဒီနဲ့အချိန်ကုန်နေတာများပါလေ
။တက္ကသိုလ်လောကမှာသုတေသနလုတ်တာရှိပေမဲ့စာနယ်ဇင်းလောကမှာတလွဲတချော်ရေးတာတွေကိုတွေ့နိုင်ပါတယ်။ဒါကြောင့်မြန်မာပြည်မှာနိုင်ငံခြားရေးရာပညာရှင်အဖွဲ့ရှိဖို့လိုအပ်ပါတယ်။ဒေသဆိုင်ရာနဲ့အပြည်ပြည်ဆိုင်ရာကိစ္စတွေမှာပညာရှင်အဖွဲ့ဟာလွတ်လပ်စွာဓမ္မဒိဋ္ဌံကြကြအကြံဉာဏ်ပေးနိုင်ပါတယ်။လောလောဆယ်တော့နိုင်ငံခြားရေးဝန်ကြီးဌာနက policy ချမှတ်ပြီးလှုပ်ဆောင်နေပါတယ်။လွှတ်တော်နှစ်ခုမှာနိုင်ငံတကာဆက်ဆံရေးကော်မတီရှိပေမဲ့ကိုယ်စလဲတွေနားလည်သဘောပေါက်ဖို့အတွက်နိုင်ငံခြားရေးရာပညာရှင်အဖွဲ့ကရေးသားဖို့လိုပါတယ်။ပညာရှင်အဖွဲ့ဟာသုတေသနအဖွဲ့ဖြစ်တာမို့ပြည်သူလူထုကိုလည်းပညာပေးနိုင်ပါတယ်။ပညာရှင်သုတေသနအဖွဲ့တည်ထောင်နိုင်ရင်နိုင်ငံခြားရေးရာကျွမ်းကျင်သူတွေပေါ်ထွက်လာနိုင်ပါတယ
်။စစ်အစိုးရလက်ထက်ကပိတ်ပင်ထားတဲ့နိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုတက္ကသိုလ်တွေမှာ2013မှာပြန်လည်ပင်ကြားတဲ့အခါလူကြိုက်များလာတာတွေ့ရပါတယ်တဲ့ဒီနေရာမှာနိုင်ငံခြားရေးရာပညာရှင်အဖွဲ့တွေနဲ့သုတေသနအစီအစဉ်တွေရှိဖို့လိုပါတယ်နိုင်ငံခြားလေ့လာရေးမှာမြန်မာကအားနည်းနေပြီမဲ့ချင်းမိုင်တက္ကသိုလ်မှာမြန်မာရေးရာသုတေသနအစီအစဉ်ရှိပါတယ်ယူနန်တက္ကသိုလ်မှာလည်းမြန်မာရေးရာဌာနရှိပါတယ်ဩစတြေးလျနဲ့စင်ကာပူမှာလည်းမြန်မာရေးရာအစီအစဉ်တွေတိုးချဲ့နေပါတယ်အမေရိကန်နဲ့ဥရောပမှာလည်းမြမရေးရာကိုစိတ်ဝင်စားလာကြတာမို့မြမပညာရှင်အဖွဲ့တွေပေါ်ထွက်လာအောင်ဒီနိုင်ငံတွေကကူညီနိုင်ပါတယ်နိုင်ငံတကာကလည်းကူညီသင့်တယ်လို့ Middle East North Africa Financial Network အဖွဲ့ကယူဆပါတယ
်လွန်ခဲ့တဲ့မေလအစောပိုင်းယူနန်ပြည်နယ်ဒေဟုံးခရိုင်မန်ရှီမြို့တော်မှာပထမအကြိမ်မြမတရုတ်ပညာရှင်အဖွဲ့အစည်းအဝေး First Myanmar China Think Tank Forum ကျင်းပကြောင်းသိရပါတယ်မြန်မာနိုင်ငံမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးအဖွဲ့ကိုအိန္ဒိယဆိုင်ရာမြန်မာတန်အမတ်ဟောင်းဦးဝင်းလွင်ခေါင်းဆောင်ပြီးတက်ရောက်ပါတယ်။တက္ကသိုလ်ဆရာဆရာမသုတေသီမီဒီယာကိုယ်စားလှယ်နဲ့အရသာအသင်းအဖွဲ့ကကိုယ်စားလှယ်တရားကျော်တက်ရောက်ကြောင်းသိရပါတယ်။တရုတ်မြန်မာတမိုင်းအဆက်အသွယ်နဲ့ယဉ်ကျေးမှုဖလှယ်မှုအကြောင်းစီးပွားရေးနိုင်ငံရေးပူးပေါင်းလုပ်ကိုင်မှုအကြောင်းကိုယ်စားလှယ်တွေကတင်ပြကြပါတယ်။နေဆက်ကိုတွားရောက်လေ့လာကြပြီး1956ခုနှစ်တုန်းကမြန်မာနဲ့တရုတ်ဝန်ကြီးချုပ်တို့စိုက်ပျိုးခဲ့တဲ့ချစ်ကြည်ရေးတစ်ပင်ကိုလည်းကြည့်ရှုခဲ့ကြပါဗျ
။ဒါပေမဲ့မန်ရှီအစည်းအဝေးကိုလေ့လာသူအဖြစ်တက်ရောက်ခဲ့တဲ့အောင်အောင် IR ဆိုသူရဲ့မေလ24ရက်နေ့တုန်းမြန်မာလင်းဆောင်ပါကိုကြည့်ရင်တရုတ်စီယုံရေးဆင်းတဲ့အမေရိကန်အစည်းအဝေးဖြစ်နေတာထင်ရှားပါတယ်။အစည်းအဝေးအကြောင်းရေးစရာမရှိလို့ဒေဟုံးနယ်ခရီးစဉ်ကိုမှတ်တမ်းတင်ထားတဲ့ဆောင်ပါဖြစ်ပါတယ်။အစည်းအဝေး၃ရက်ကျင်းပဖို့ကြေညာပြီးမြဲတကယ့်အစည်းအဝေးက၁ရက်သာကြာပြီးလေ့လာရေးခရီးက၂ရက်ဖြစ်နေပါလေတဲ့ပထမအကြိမ်မြန်မာတရုတ်ပညာရှင်အစည်းအဝေးကိုစာကြောင်းနဲ့သာဖော်ပြထားပါတယ်ဒေဟုံးခရိုင်မှာသူတွားခဲ့တဲ့လေ့လာရေးခရီးအကြောင်းသာရေးသားထားတာတွေ့ရပါတယ်အစည်းအဝေးတက်သူကခရီးသွားမှတ်တမ်းရေးတော့အစည်းအဝေးအကြောင်းမသိတာမဆန်းပါဘူးဒီဥပမာကြောင့်နိုင်ငံခြားရေးရာနဲ့ပတ်သက်လာရင်အစိုးရစာနယ်ဇင်းတွေမှာလင်းနေတဲ့အရေးအသားအလွန်နည်းနေတယ်လို့ပြောပါလိမ့်မယ်။မြစီမမီဒီယာအက်ဒီတာချုပ်ကတော့သူတင်ပြခဲ့တဲ့တရုတ်မြန်မာဆက်ဆံရေးမျက်နှာစာအလှည့်ဆိုတဲ့စာတမ်းကိုမြစီမစာသားမှာပြန်လည်ဖော်ပြတဲ့အတွက်ပုဂ္ဂလိကစာနယ်ဇင်းတံပိုးကိုမြင့်တင်ရရောက်တယ်လို့ပြောရမှာဖြစ်ပါလိမ့်ခင်ဗျာ။
ဥက္ကင်ရဲ့မြမအရေးသုံးသက်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာနောက်တစ်ကြိမ်နှာစင်နိုင်ပါတယ်ရှင်အခုစနေနေ့ညတိုက်ရိုက်လေလံကိုဖိတ်ခေါ်ပါရစေရှင
်စကားပြီးမြောက်ပိုင်းမှာဖြစ်နေတဲ့ကျန်းဖက်ပရိပခါတွေနဲ့ပတ်သက်ပြီးတော့သတင်းရေးသားတင်ပြမှုတွေမှာမှန်ကန်မှုရှိဖို့လွတ်လပ်စွာသတင်းရယူနိုင်ဖို့နဲ့သတင်းသမားတွေရဲ့လုံလုံရေးကိုတောင်းယူစီစဉ်ပေးဖို့ဆိုပြီးတော့ရက်ဖက်လူမှုအဖွဲ့အစည်းတွေရောသတင်းမီဒီယာတွေကပါလူလာတောင်းဆိုမှုတွေရှိနေပါတယ်။ရခိုင်ပြည်ပခါနဲ့ပတ်သက်လို့သတင်းရယူမှုအခြေအနေအပြင်သတင်းရေးသားတင်ပြမှုတွေနဲ့ပတ်သက်လို့အခုလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲသရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားမယ်ဆိုရင် တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိမြန်လူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က2323825554ဖြစ်ပြီးတော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ Facebook မှာဒီ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုသွားပြီးတော့အဲ့ဒီမှာ message ပေးပို့ထားလို့လည်းရပါတယ်။ပါဝင်စွန့်မိမြန်ကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
စနေညထားရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ထိုင်းမြန်မာနယ်စပ်ရှမ်း IDP ဒုက္ခသည်စခန်း6ခုမှာခိုးလုံနေသူတွေကိုနိုင်ငံတကာအဖွဲ့အစည်းတွေကနေအကူအညီမဖြတ်ဖို့ဒုက္ခသည်တွေကနေဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။မွန်ပြည်နယ်မြို့အမျိုးသားပါတီကပါတီဝင်60ကျော်လုံးဟာပါတီကနေနှုတ်ထွက်ခဲ့ကြတယ်ဆိုတာနဲ့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လုံခြုံရေးစိုးရိမ်နေရတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင့်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါထိုင်းမြန်မာနယ်စပ်တလျှောက်ဒုက္ခသည်စခန်း6ခုမှာခိုးလုံနေတဲ့ပြည်တွင်းနေရစွန့်ခွာသူရှမ်း IDPS တွေကိုနိုင်ငံတကာအဖွဲ့အစည်းအသီးသီးကနေထောက်ပံ့နေတဲ့ရိတ်ခါဖြတ်တောက်မှုမပြုဖို့စခန်းအသီးသီးကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်ဩဂတ်လ26ရက်မနေ့ပိုင်းထိုင်းရှမ်းနယ်စပ်တလျှောက်မှာရှိတဲ့လွိုင်လမ်စခန်း၊လွိုင်30စခန်း၊လွိုင်ကိုဝမ်း၊လွိုင်တိုင်လျံ၊ကုန်းကျော်နဲ့ကောင်းမုံမုံဒုက္ခတဲ့စခန်းတွေမှာနေထိုင်ကြတဲ့ရှမ်းပြည်တွင်းကနေရစွန့်ခွာစစ်ဘေးရှောင်ဒုက္ခတဲ့6000ကျော်ဟာစာနယ်ရိတ်ခါထောက်ပံ့မှုဆက်လက်ရရှိရေးမြန်မာတပ်မတော်အင်အားဖြည့်တင်းထိုးစစ်ဆင်မှုရပ်တန့်ရေးဒေသခံလူထုအပေါ်လူအခွင့်ရေးချိုးဖောက်မှုများရပ်တန့်ရေးအဆရှိတဲ့အချက်တွေပါဝင်တဲ့တောင်းဆိုမှုတွေကိုစခန်းအသီးသီးမှာပြုတ်လုခဲ့တာပါ
မွန်ပြည်နယ်မွန်မျိုးရပါတီကကြံမျိုးမျိုးနဲ့ဗဟုလုံးမှုဆောင်ကော်မတီဝင်သူအပါဝင်ပါတီဝင်60ကျော်တို့ဟာပါတီကနေနှုတ်ထွက်ဖို့ဩဂုတ်လ29ရက်နေ့မှာနှုတ်ထွက်စာတင်ထားပါတယ်ပါတီဝင်တွေအနေနဲ့မွန်ပြည်သူလူထုတွေလူလာတဲ့မွန်နှပါတီပေါင်းစည်းရေးဖြစ်မလာတဲ့အတွက်ကြောင့်မို့ပါတီဗဟုလုံးမှုဆောင်သူအပါဝင်မြို့နယ်ပါတီဒုဥက္ကဋ္ဌအစီအသွေးမှုနဲ့မြို့နယ်လုံးမှုဆောင်သူပါဝင်နဲ့ပါတီဝင်63ဦးနှုတ်ထွက်စာတင်ထားတယ်လို့ပါတီလုံးမှုဆောင်ကော်မတီဝင်မိစန္ဒနွန်ကပြောပါတယ်မွန်ပါတီပေါင်းစည်းရေးအတွက်မွန်ပြည်သူတွေမွန်တန်ကတော်တွေမွန်မျိုးချစ်ပုဂ္ဂိုလ်တွေကလည်းအကြိမ်ကြိမ်ကြိုးစားလာခဲ့ပေမဲ့အောင်မြင်မှုမရရှိခဲ့ပါဘူ
းမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးအတွက်တိုက်ပွဲဝင်ရင်အသက်ဆုံးခဲ့ရတဲ့ချင်းတိုင်းရင်သား60 NLD အမတ်ဦးတို့ထောင်အကြောင်းရေးသားထားတဲ့ချင်းတိုင်းရင်သားဒီမိုကရေစီသူရဲကောင်ဦးတို့ထောင်ဆိုတဲ့စာအုပ်ကိုလာမယ့်စက်တင်ဘာလ3ရက်နေ့ကျရင်ထုတ်ဝေသွားမှာဖြစ်ပါတယ်အဲ့ဒီစာအုပ်မှာ1996ကနေ2003ခုနှစ်အထိဥဒိုထောင်ထောင်ကျစဉ်ကာလအတွင်းထောင်ထဲမှာအတူနေခဲ့ကြတဲ့ရဲဘော်ရဲဘက်တွေကဥဒိုထောင်နဲ့ပတ်သက်ပြီးရေးသားထားတဲ့ဆောင်းပါးတွေပါဝင်မှာဖြစ်ပါတယ်1996ခုနှစ်လွတ်တော်အမတ်တဦးဖြစ်တဲ့ဥဒိုထောင်ဟာ1996ခုနှစ်ကနေ2003ခုနှစ်အထိစစ်အစိုးရရဲ့ဖမ်းဆီးထောင်ချခြင်းကိုခံရတာဖြစ်ပါတယ်ဥဒိုထောင်ဟာအကျဉ်းထောင်တွင်နှိပ်စက်မှုဒဏ်တွေကြောင့်ထောင်ကလွတ်မြောက်လာတဲ့နောက်ပိုင်းမှာကျန်းမာရေးတဖြည်းဖြည်းချွတ်ယွင်းလာပြီး2010ခုနှစ်မတ်လ29ရက်နေ့မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်
။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစုပ်ရွာမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်နမ်မတိမြို့မှာထွက်ပြေးသိမ်းရှောင်လာခဲ့ရတဲ့ရွာသားတွေဟာကိုယ်နေအိမ်ကိုပြန်ခွေရရှိပြီးဖြစ်ပါတယ်။အခုလိုဆိုးရွားစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ဖွဲ့တို့ကြားသိမ်းမမှုတွေကြောင့်စစ်ပြေးဒုက္ခတဲ့ဖြစ်အိုးမဲ့အိမ်မဲ့ထွက်ပြေးသိမ်းရှောင်လာခဲ့ပေမဲ့အခုလိုပြန်လည်နိုင်တဲ့အတွက်ကြောင့်ဝန်မြောက်မှုအပြည့်စုံနဲ့စုဆောင်ပွဲကိုဩဂုတ်လ25ရက်နေ့ကပြုလုပ်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။ရွာသားတွေသထောင်ကျော်ရှိတဲ့ချီမွန်းစုတောင်းပွဲမှာ PCG ငင်းချမ်းရေးဘွဲ့ဒုက္ခသည်ကယ်ဆယ်ရေးကော်မတီတွေနဲ့ဂိုင်းကနဘောင်းဆောင်ကဆရာသမားတွေလာရောက်ပြီးပြုလုပ်ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။က ကရင်ပြည်နယ်ဖအံမြို့နယ်တန်လွင်မြစ်ပေါ်ရှိတရုတ်လက်ကျွန်းနားမှာတရားမဝင်မြစ်တဲကြောက်ထုတ်ယူတာနဲ့ပတ်သက်ပြီးအရေးယူပေးဖို့တပ်ဆိုင်ရာကိုတိုင်ကြားထားပေမဲ့အရေးယူမှုအားနည်းနေတယ်လို့ကျွန်းပေါ်ရှိဒေသခံတွေကပြောပါတယ်။ တန်လွင်မြစ်အတွင်းတဲထုတ်ယူမှုကြောင့်တနေ့ကိုပေ30ကနေ40အထိကမ်းပြိုနေတာကိုအရေးယူပေးဖို့ကရင်ပြည်နယ်ဝန်ကြီးချုပ်ထံကိုကိန်းသမားတွေကနေဩဂတ်လ14ရက်နေ့မှာတိုင်ကြားထားတာပါ။တန်လွင်မြစ်ပေါ်မှာ3နေရာတာအစိုးရကမြစ်တဲကြောက်ထုတ်ခွင့်ပေးထားပြီးတရားမဝင်ထုတ်ယူမှုရှိတဲ့အပေါ်တက်တေအထောက်အထားနဲ့ဖမ်းမိဖို့အချိန်နဲ့တပြေးညီတိုင်ကြားထားမှထိရောက်စွာဆောင်ရွက်နိုင်မယ်လို့ကရင်ပြည်န ောင်ပြုနေကြပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းဒီလ25ရက်နေ့မနက်ပိုင်းကစပြီးရဲစခန်း30ကျော်နဲ့ဒေသခံရခိုင်တိုင်းသားကျေးရွာတွေကိုအကြမ်းဖက်သမားတွေလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်လူသက်မိရှုမှုတွေကြောင့်မောင်နှံခရိုင်အတွင်းကတိုင်းသားကျေးရွာအလုံးကြီးပါဟာအခုခါမှာလုံခြုံမှုမရှိတဲ့အတွက်နေရက်စွန့်ခွာထွက်ပြေးနေကြရပါတယ်ဒီအခြေအနေကိုတော့မောင်အေးကလည်းခုလိုစူးစီးတင်ဆက်ထားပါတယ်
ဒုက္ခသည်တွေကိုအရေးပေါ်အကူအညီပေးဖို့ရောက်နေတဲ့သံဃာလက်ကန်အဖွဲ့ကကိုအန်းသားကြီးကမောက်တော်မျိုးပေါ်နဲ့အနီးအနားကကျေးရွာတွေရဲ့လုံခြုံရေးအခြေအနေကိုအခုလိုပြောပါတယ
်။အင်းမြင့်ရဲ့ဒုက္ခသည်တွေကလည်းလုံခြုံရေးကဆိုးရင်ရဲ့အခြေအနေမှာရှိရတယ်။မောင်အဲမျိုးပေါ်ပြီးရင်သူ့ဆောင်တဲ့ဒုက္ခသည်ကရောက်နေတဲ့ဒုက္ခသည်တွေကလည်းလုံခြုံရေးဆိုးရတဲ့အခြေအနေမျိုးမဟုတ်ရင်အဲဒီသက်တမ်းသက်တာအခြေအနေမျိုးလည်းမရှိဘူး။ဒါနဲ့နေပါကဒုက္ခတွေကလည်းအဲဒီလုံခြုံရေးမရှိဘူး။သူ့ဆောင်တဲ့ဒုက္ခတွေကလည်းရနေရတယ်။သူ့လည်းနေတဲ့နေရာရှိတယ်။ရောင်းမပေးမိနေလို့ဒီကလေးစားနေခါဒီလူဆဲရောဘယ်တော့ပဲရှိပါ့မ
လဲ။ဩဂုတ်လ25ရက်သန့်ခေါကျော်ရှင်ကစားပြီးဘူးသီတော်မောက်တော်နဲ့ရသေးတော်မြို့နေတွေကနေချဆုံးစခန်းပေါင်း30ကျော်ကိုအကျန်းဖာသမားတွေကစတန်တိုက်ခိုက်ခဲ့တာပါ။မောက်တော်မြို့နေမြောက်ပိုင်းမိန့်တိုက်ကြေးရွာသားတူဦးဖြစ်သူဦးလှမြင့်ကသူတို့အတော့လုံခြုံရေးအဓိကလိုအပ်နေတယ်လို့ရခိုင်ပါသာနဲ့အခုလိုပြောပါတယ်။
ကျွန်တော်တို့ကဒေသကြီးရောက်လို့ကျွန်တော်တို့ကလုံခြုံရေးလိုအပ်ပါတယ်
ကျွန်တော်တို့မှာဒုက္ခကြီးရောက်နေပြီအသီးကတော့လုံခြုံရေးဆေးဝါးနဲ့အစာတောက်ရည်ရည်ကြီးလိုအပ်နေပါတယ
်ဒီလိုတိုက်ခိုက်မှုတွေကြောင့်တိုင်ရန်သား9000ကျော်ခန့်ဟာအိုးအိမ်တွေဆန့်ခွာပြီးမောက်တော်ပူးသီးတောင်ရသေးတောင်နဲ့ပုံနှွဲမျိုးတွေကိုပျောက်ရွှေ့လာကြရသလိုတချို့ဆိုရင်နေချားဆုံးစခန်းတွေမှာသွားရောက်ခိုလုံနေကြရပါတယ်မောက်တော်မျိုးခန့်အမျိုးသမီးတူကလည်းလက်ရှိလုံခြုံရေးအခြေအနေကိုအခုလိုပြောပါတယ်တိုင
်ရန်သားလုံခြုံရေးကမှပုံမလင်းကြတယ်မလုံခြုံတော့မှမယ်ဖြစ်ရတဲ့ကြတော့လည်းမှားပါတဲ့အချိန်ကျတော့လုံခြုံမှုအရာတိတ်မရှိသေးတော့အမှားတော့မမီရတော့အောင်မယ်
ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့အခြေအနေတွေကိုအမျိုးသားလုံခြုံရေးအကြံပေးဦးသောက်ထန်းဦးဆောင်ပြီးဩဂုတ်လ29ရက်နေ့ကနိုင်ငံတကာစံတမန်တွေနဲ့ရှမ်းလောင်းပွဲမှာဗင်္ဂလီလူမျိုးတွေဟာပူးသီးတော်မောက်တော်နေမျိုးတွေကိုသူတို့နေမျိုးဖြတ်သိမ့်ပိုက်ဖို့လှုပ်ဆောင်တာကိုတွေ့ရှိရသလိုကြေးရွာတွေမှာအုပ်ချုပ်ရေးစနစ်ပြပြနေပြီး NGO INGO အဖွဲ့တွေတောင်းတခဲ့တဲ့ပစ္စည်းတွေဟာအကြမ်းဖက်သမားတွေစီရောက်သောက်တဲ့အချိန်မှာလာလုံမိုက်တွေဖြစ်လာတယ်လို့ပေထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေကပြောဆိုသွားပါတယ်
ဆက်ပြီးတော့မြန်မာအစိုးရနဲ့တနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရဲစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအနေနဲ့အပြည့်ရဲ့စာချုပ် NCA ကိုပြန်လည်သုံးသပ်ဖို့လိုအပ်နေတယ်လို့ပြောဆိုနေကြပါတယ်။ဒီအခြေအနေကိုတော့အာမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
။ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်းဒေါ်လာရေးဖွဲ့စည်းရဲ့ငင်းချေးရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSC အနေနဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့စီဝေးကတော့ NCA နှစ်နှစ်ပြည့်နှစ်ပတ်လည်နောက်ပိုင်းမှာအကောင်အထည်ဖော်သွားမယ်လို့ဘူမှုကြီးခွန်ဥက္ကာကပြောပါတယ
်။လက်ရှိအခြေအနေမှာတော့ပြုပြင်ပြောင်းလဲမှုလုပ်ဖို့အစီအဝေးကိုပြုပြင်ပြောင်းလဲမှုလုပ်မဲ့အကောင့်ထဲပေါ်မဲ့ကိစ္စကိုတော့ကျွန်တော်တို့ကလာမဲ့နှစ်မြောက်နှစ်ပတ်လည်အောက်တိုဘာလ25ရက်နောက်ပိုင်းမှာမှစုဖွဲ့မှုတွေကိုတရားဝင်လုပ်ပါမယ်။အဲ့ဒီမှာဖြစ်ပေါ်လာမဲ့နိုင်ငံရေးအခင်းကျင်းတွေပြောင်းလဲနိုင်တယ်။ NCA လက်မှတ်ထိုးတဲ့အဖွဲ့ဝင်အသစ်တွေလည်းပေါ်လာနိုင်တယ်။အဲ့ဒီပုံမှာသူတို့ကိုကြိုဆိုရင်းနဲ့တပြိုင်နက်တည်းကျွန်တော်တို့ structure ဟောင်းကိုပြုပြင်ပြောင်းလဲပါမယ်ဆိုတဲ့အဆုံးဖြတ်ချက်နဲ့အခုလက်ရှိဒီလိုဟိုသုံးသပ်တာဖြစ်ပါတယ
်။ NCA လက်မှတ်ရေးထိုးတဲ့အဖွဲ့အတွင်းမှာစောင့်ပိုင်းရှမ်းပြည်သမတော်နဲ့မြန်မာသမတော်တို့ကြားမှာရန်ပန်ရန်ကစီရေးသိမ်းမှမှုတွေရှိနေသလို RCSS နေမြေအတွင်းမှာသမတော်ကနေနေမြေရှင်းလင်းမှုတွေလှုပ်ဆောင်နေပါတယ်လက်ရှိမြန်မာသမ္မတော်ကလည်းထူးဆစ်စင်နေမှုအကြသားတွေကိုဖမ်းဆီးနေမှုလှုပ်ဆောင်ချက်တွေဟာရရှိပြီးသားငြိမ်းချမ်းရေးနောက်ကျပြန်လှည့်နေပြီလို့တောင်ပိုင်းရှမ်းပြည်သမ္မတော်ရဲ့ GNCS ကော်မတီဝင်သူ့ဘူမူကြီးဆိုင်ဦးကအခုလိုပြောပါတယ်
။က
ကျွန်တော်တို့က NCO ယုံကြည်မှုရှိနေတော့နေတဲ့အချိန်မှာဒီလိုတိုက်ပွဲတွေဖြစ်တာတို့ဒီရတာဗီဒီယိုတို့နော်ဖန်စီတာတို့ကျွန်တော်တို့အဲမှာမရှိသေးဘူးမဖြစ်သေးဘူးပါနော် NCO ကဟိုမြင်းချိုင်းလမ်းကြောင်းမှာတွားပဲနဲ့ဟိုနောက်ပြန်လဲနေတဲ့ဘောမျိုးမှာဖြစ်နေတယ်ဟုတ
်ဒါအပြင်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တွင်းမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေလှုပ်ဆောင်နိုင်ခြင်းမရှိသေးပါဘူးဒါကြောင့်မလို့ NCO ဖွဲ့ဝင်နေနေနဲ့ပြည်တော်စုငင်းချမ်းရေးပူးဆွေးဆွေးနွေးမှုကော်မတီနဲ့အပြည့်ရပူးဆွေးဆောက်ကြည့်ရေးကော်မတီတွင်အားကောင်းအောင်လှုပ်ဆောင်မှုနှီးလန်းရှာနေတယ်လို့ PBSD ပြောခွင့်ရဗိုလ်မှူးကြီးခေါဥကာကဆိုပါတယ
်ပြုပြင်ပြောင်းလဲမယ်ကင်တွဲမယ်ဆိုတာကကျွန်တော်တို့အခုစုဖွဲ့ထားတဲ့ကျွန်တော်တို့ JICM UPDJC JMC Working Committee ဟာလာနောက်ပြီးတော့အတွင်းမှုဖွဲ့အစဉ်အသင့်တွေကတော့အပြာလန်ဆက်ဆံမှုအားကောင်းဖို့နဲ့နောက်နောက်မှာပို့ပြီးတော့ဒီအလုပ်နိုင်တဲ့မိနာတွေကိုကျွန်တော်စဉ်းစားကြပ
ါ SC လက်မှတ်ရေးသူသားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC ဟာဩဂုတ်လ9ရက်နေ့ကနေ10ရက်နေ့ထိထိုင်းနိုင်ငံချင်းမာမြို့မှာ2ရက်ကြာကျင်းပခဲ့တဲ့ထိပ်တီးကောင်းဆောင်စည်းဝေးမှာဘီရင်မျိုးရာစီယုံ KNU ဥက္ထကြီးဗိုလ်ချုပ်ကြီးမူသူစေဖို့နဲ့ဆောင်းပန်းရှမ်းပြည်သမတော်ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွှေစစ်တို့ကလည်း NCA ကိုပြန်လည်သုံးစားဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ
ဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ထိုင်းမြန်မာနယ်စပ်တလျှောက်ပြည်တွင်းနေရဆုံခွာသူရှမ်း IDPS ဒုက္ခသည်စခန်း6ခုမှာခိုလုံနေတဲ့သူတွေကိုနိုင်ငံတကာအဖွဲ့အစည်းအသီးသီးကအကူအညီမဖြတ်ဖို့စခန်းအသီးသီးကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်။မွန်ပြည်နယ်ကြိတ်မြောမြို့နယ်မွန်အမျိုးသားပါတီကဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးအပါအဝင်ပါတီဝင်60ကျော်တို့ဟာပါတီကနေနှုတ်ထွက်ခဲ့ကြပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြပြချင်းည10နာရီကနေ11နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုကြာသပတေးနေ့ညဘက်ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကပြောပြပေးပါဦးမယ်ရှင
်ကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အခြေအနေဆွေးနွေးခဲ့ကြပြီးနောက်တစ်နေ့မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းတန်အမတ်ကြီးနီကီဟေလေးကမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ကြေညာချက်တီးခြားထုတ်ပြန်ပါတယ်ရခိုင်ပြည်နယ်တွင်စစ်သွေးကြွအုပ်စုတွေရဲ့တိုက်ခိုက်မှုအပေါ်ဝေဖန်ပြစ်တင်လိုက်သလိုမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့တုံ့ပြန်ကြိုက်တွယ်မှုမှာအရက်သားလူထုနဲ့အကူအညီပေးနေသူတွေကိုမထိခိုက်စေဘဲနိုင်ငံတကာလူသားချင်းစာနာကူညီမှုဥပဒေအသားတွေအတိုင်းဆောင်ရွက်ဖို့ကိုတိုက်တွန်းသွားပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုပြာနန်ဦးဆောင်နဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့အလင်းအမြန်အကောင့်ထက်ဖို့ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းပင်လယ်ကွေ့ကမ်းရိုးတန်းကနေထွက်ခွာနေပြီဖြစ်တဲ့အပူပိုင်းမုန်တိုင်းဟာဘေးခအာရော့လာနေပါတယ်။ဒါပေမဲ့လည်းဒီသတင်းပါအတွင်းတက်ဆက်စ်ပြည်နယ်တောင်ပိုင်းနဲ့လူအီစီယားနာပြည်နယ်တွင်းကဒေသတချို့တို့မှာတော့အသက်အန္တရာယ်စွန့်ရင်စရာအခြေအနေထိဆက်ပြီးရေကြီးနေဦးမယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်။မုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး30လောက်ရှိနေပြီလို့ပြောဆိုထားပြီးအသေးအပြောက်တိုးလာနိုင်တဲ့အပေါ်အာဏာပိုင်တွေစိုးရိမ်နေကြပါတယ်။ဟာရီကိန်းမုန်တိုင်းဟာဘေးကြောင့်ပျက်စီးဆုံးရှုံးမှုကဒေါ်လာတန်တောင်းချီရှိမယ်လို့လည်းခန့်မှန်းထားပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ဆန်းသတ်မှုကိုအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကထပ်ပြီးတုံ့ပြန်လိုက်တာမှာတော့ကြီးအစ်စ်တွေနဲ့စည်ရေးလေ့ကျင့်မှုလည်းပါဝင်ပါတယ်။အမေရိကန်ပိုင်းနဲ့ဂွမ်ကျွန်းအခြေစိုက် B1 ဘုံးချက်လေယာဉ်2ဆင်းနောက်ဂျပန်အခြေစိုက် F-35 တိုက်လေယာဉ်4ဆင်းတို့ကိုရီးယားကျွန်းဆွယ်ပေါ်မှာစစ်အင်အားပြတဲ့အနေနဲ့စင်နာရီကြာပြန်တန်းခဲ့ကြပါတယ်။အမေရိကန်စစ်လေယာဉ်တွေဂျပန်ပင်လယ်ပြင်ပေါ်ဖြတ်တဲ့အချိန်မှာတော့ဂျပန်စစ်တပ်လေယာဉ်ကပူးပေါင်းခဲ့တယ်လို့ကိုရီးယားကျွန်းဆွယ်ပေါ်အရောက်မှာတော့တောင်ကိုရီးယားတိုက်လေယာဉ်4ဆင်းကပူးပေါင်းပြန်တန်းခဲ့ပါတယ်ရှင်
။ကြာသပတေးနေ့ညဘက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမက်ကင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Brightest Sonya ဖြစ်ပါရရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖန်ယူနှာစင်နိုင်ကြပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါရရှင်။ကျွန်မခွာညိုက
This program has come to you from the Voice of America, Washington.